Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2016ခုနှစ်အောက်တိုဘာလ17ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မှောင်ပါရှင်။မဲဆန္ဒရှင်အမြောက်အများကိုစော်ကားရရောက်တဲ့အပြောအဆိုတွေမကြာခဏပြောတဲ့ Trump အတွက်ကာကွယ်ပြောတော့မှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောကြားလိုက်ပါတယ်။အာရှ Pacific ဒေသတွေမှာ Zika virus ပိုးကူးစက်ပြန့်နှံ့မယ်လို့ခန့်မှန်းထားတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုစောင်းဝင်းနိုင်တဲ့အကြီးညာပေးပါမယ်ရှင်။
ဒီမနက်ခင်းမှာတော့အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲရှင်ပြိုင်မှုအခြေအနေတွေကိုစက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပြီးတနင်္လာနေ့ကဒီမိုကရက်သမ္မတလောင်းကလင်တန်ကဒက်ထရိုက်မဲဆွယ်စည်းရုံးရေးမှာဒီလိုပြောပါတယ
် Did anybody see that debate last night? Well, you never saw anything like that before.
Miss Hillary Clinton ရဲ့ပြောကြားချက်နဲ့တူသမရလောင်းနှစ်ဦးရဲ့ဒုတိယကြော့စကားစစ်ထုတ်ပွဲကိုစောင့်ကြည့်ခဲ့ကြတဲ့အမေရိကန်မှာနေထိုင်တဲ့မြန်မာလူမျိုးတွေရဲ့သမရလောင်းတွေအပေါ်မှာတုံ့တက်ချက်တွေကိုလည်းနားဆင်ရမှာပါ။တခါစစ်တပ်ကတို့ဗိုလ်လောင်းတင်နန်းကျောင်းသားအချင်းချင်းထိုးကျိတ်ဆုံးမရကလက်လွန်ပြီးလူသေဆုံးခဲ့တဲ့ဖြစ်ရဟာတပ်မတော်တွင်စီကံထိမ့်သိမ့်မှုယိုယွင်းလာတာထင်ရှားတဲ့အကြောင်းတပ်မတော်သားဖောင်းတူဦးရဲ့ပြောပြချက်။ရခိုင်ပြည်နယ်ကရဲဝင်တန်းတွေချောင်းမြောင်းပစ်ခတ်ခံရမှုကိုရခိုင်လွတ်တော်အကိုယ်စားလှယ်တွေကလွတ်တော်တွေမှာအရေးတကြီးအဆိုတင်သွင်းကြမယ်လို့ဆိုပါတယ်။ဒီလိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးအင်္ဂါနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပါမယ်ရှင
်။မဲဆန္ဒရှင်အမြောက်အများကိုစော်ကားရရောက်တဲ့ရိုင်းဆိုင်တဲ့အပြောအဆိုတွေကိုမကြာခဏပြောတဲ့ Republican သမ္မတလောင်း Donald Trump အတွက်သူ့အနေနဲ့ကာကွယ်ပြောတော့မှာမဟုတ်ဘူးလို့ American Outlet တော်ဥက္ကဋ္ဌ Paul Ryan ကသူ့ရဲ့ Republican လွှတ်တော်အမတ်တွေကိုဖုန်းပေါ်ကစီဝေးပြောကြားခဲ့ပါတယ်။ချင်ပေါ်ကြော်ကြားသူဖြစ်တဲ့အတွက်သူ့အနေနဲ့အမျိုးသမီးတွေကိုကိုထိလက်ရောက်အခွင့်အရေးယူလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီး2005ခုနှစ်တုန်းကဒေါ်နယ်ထရန့်ပြောကြားခဲ့တဲ့ဗီဒီယိုမကြာခင်ကပဲထွက်ပေါ်လာခဲ့တာပါဒီပေါ်မှာလည်းသူ့အနေနဲ့ခုခံကာကွယ်တော့မှာမဟုတ်ဘဲရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာ6ရက်နေ့မတိုင်ခင်အောက်လွှတ်တော်မှာ Republican Party အမတ်အများစုအသာရထားတဲ့အနေအထားကိုဆက်ပြီးတော့ထိန်းထားနိုင်ဖို့အတွက်တခြား Republican ကိုယ်စားလှယ်တွေအတွက်ကိုပဲမဲဆွဲစည်းရုံးမှုတွေလှုပ်သွားတော့မယ်လို့ Mr. Ryan ကပြောပါတယ်။လက်ရှိ American အထက်လွှတ်တော်ရောအောက်လွှတ်တော်မှာပါ Republican တွေကအမတ်နေရာအများစုရရှိထားတာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan အနေနဲ့ Trump အပေါ်ထောက်ခံမှုကိုရုပ်သိမ်းတာမဟုတ်ပေမဲ့သူ့အတွက်မဲဆွဲစည်းရုံးပေးတော့မှာမဟုတ်ဘူးလို့ဖုန်းပေါ်ကနေစီဝေးပွဲမှာပါဝင်သူတယောက်ကပြောပါတယ်။အောက်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းကို့မဲဆန္ဒအတွက်ဒီအကောင်းဆုံးဖြစ်နိုင်မှာကိုလှုပ်ပေးကြဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌကတိုက်တွန်းခဲ့ပါတယ်။ American သမ္မတရွေးကောက်ပွဲမှာ Democrat Hillary Clinton အနိုင်ရလိမ့်မယ်လို့မပြောယုံတမဲ Republican Party ရဲ့ဒီထိတ်တန့်လွှတ်တော်ခေါင်းဆောင်ကပြောခဲ့သလိုလူလူသဘောထားစစ်တမ်းတွေမှာလည်း Clinton ကပြက်ပြက်သားသားအနိုင်ရလောက်တဲ့အထိထောက်ခံမှုတွေတိုးလာတဲ့အတွက် Republican သမ္မတလောင်း Donald Trump အတွက်နိုင်ငံရေးအရာအထည်နာကြအခြေအနေနဲ့ရင်ဆိုင်နေရပါတယ်ရှင်။
ဂျာမနီနိုင်ငံမှာဘုံခွဲတိုက်ခတ်မှုကြံစီမှုနဲ့တနင်္လာနေ့ကဖမ်းဆီးခံလိုက်ရတဲ့ဆီးရီးယားအမျိုးသားဟာ IS အစ္စလာမစ်စစ်သွေးကြွတွေနဲ့ဆက်နွယ်မှုရှိသူဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီမတင်ကခံရသူရဲ့ချင်းကပ်ပုံနဲ့နေထိုင်ပုံတွေဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုတာကိုတွေ့ရတယ်လို့ဆက်ဆိုနီပြည်နယ်ရာဇဝမှုဆိုင်ရာရဲတပ်ဖွဲ့အကြီးအကဲယော့မက်ကယ်လစ်စကပြောပါတယ်။အသက်22နှစ်အရွယ်ဆီးရီးယားဒုက္ခသည်ဂျဘာအယ်ဘကာဖြစ်တဲ့ဆိုသူကိုသူတို့အနေနဲ့ခေါ်လုံခွင့်လျှောက်သူနဲ့အတူခေါ်လုံခွင့်လျှောက်ထားကြတဲ့တခြားစီးရီးယားဒုက္ခသည်3ဦးကသိရှိသွားရကသူ့ကိုကျိုးနဲ့တုပ်ဖမ်းဆီးထားပြီးရဲတပ်ဖွဲ့ကိုအကြောင်းကြားခဲ့တာလို့ဆိုပါတယ်လစ်ပစ်မြို့ကသူတို့နေထိုင်နေတဲ့တိုက်ခန်းမှာအယ်ဘကာကိုအဲ့ဒီဒုက္ခသည်3ဦးကထိန်းသိမ်းထားပြီးသူတို့ထက်က2ဦးကအယ်ဘကာရဲ့ဓာတ်ပုံကိုရဲတပ်ဖွဲ့ထံမှာလာပြခဲ့တယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။အယ်ဘကာကိုရဲတပ်ဖွဲ့ထံလွှဲပြောင်းပေးရခဲ့ပြီးဖြစ်ကြောင်းကိုလည်းရဲတပ်ဖွဲ့အကြီးအကဲကအတည်ပြုပြောဆိုပါတယ်
။ IS စစ်သွေးကြွအဖွဲ့တွေကထိတ်တန့်အရောက်ဆုံးခေါင်းဆောင်တွေကတယောက်သေဆုံးသွားတယ်ဆိုတာကို IS တွေကတင်းလာနေမှာအတည်ပြုလိုက်ပါတယ်။IS စစ်သွေးကြောတဲ့အခိုင်အမာခြေကုပ်ယူထားတဲ့ Syria နိုင်ငံမြောက်ပိုင်း Raqqa မြို့နားမှာပြီးခဲ့တဲ့လတုန်းကဒီပြစ်မှတ်ထားလေကြောင်းတိုက်ခိုက်မှုမှာ IS ခေါင်းဆောင်သေဆုံးသွားခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကပြောကြားထားပါတယ်။ American စစ်တပ်တွင်မှ Dr. Wael လို့သိကြသူ Wael Adil Hassan Salman Al Fayyad အတွက်အောက်မေဘွယ် IS အဖွဲ့က online ပေါ်မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။စစ်သွေးကြွအဖွဲ့အတွက်အဓိကဝါဒဖြန့်နေသူဘယ်တော့ကဘယ်မှသေဆုံးခဲ့တယ်ဆိုတာကိုတော့ပြောမထားပါဘူး။ IS သွေးကြွားတွေကသူတို့မျိုးရောလို့ဆိုနေတဲ့ရာကာမျိုးနာမှာစက်တင်ဘာ9ရက်နေ့တုန်းကသူ့ကိုအတိအကျပြစ်မှတ်ထားတုတ်တန့်နိုင်ခဲ့တာဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်သူရဲ့အိမ်ဘေးမှာရထားတဲ့မော်တော်ဆိုင်ကယ်ပေါ်မှာထိုင်နေစဉ်မှာအယ်ဖာရက်တေဆုံးခဲ့တာဖြစ်တယ်လို့အဲ့ဒီလေကြောင်းတိုက်ခိုက်မှုဗီဒီယိုကိုကြည့်ရတဲ့ပန်တဂွန်အရာရှိတယောက်က VOA ကိုပြောပါရယ်အမိန့်ပြန်နှံတွေကိုထုတ်ပြန်ပြီးအတိအကျလိုက်နာအောင်ဆောင်ရွက်တဲ့ IS အဖွဲ့ရဲ့အကြီးတန်းရှူရာကောင်စီတဲကလူသိများအရေးပါသူတယောက်လို့အဲ့ဒီအချိန်တုန်းကအယ်ဖာရက်ကိုအမေရိကန်တာဝန်ရှိသူတွေကဖော်ပြပြောဆိုခဲ့ပါရယ်အယ်ဖာဟက်ကနှိပ်စက်တက်ဖြတ်တဲ့ဗီဒီယိုတွေကိုထုတ်ပြန်ပြီးတော့ IS အဖွဲ့ဝါဒဖြန့်လုပ်ရက်တွေကိုကြီးကြပ်ဆောင်ရွက်သူဖြစ်တယ်လို့လည်းယုံကြည်ရပါတယ်ရှင်
။ဟာရီကိမက်သျူးမုန်တိုင်းကြောင့်အမေရိကန်နိုင်ငံအရှိတ်ချမ်းဒေသမှာရေကာတာတွေကျိုးပေါက်ကုန်ပြီးရေကြီးမှုတွေဖြစ်ပေါ်နေတဲ့အတွက်ဒေသခံအများအပြားအိမ်ခေါင်မိုးတွေပေါ်မှာပိတ်မိနေကြပါတယ်။ဒီတော်တွင်ကာရေဘီယံဒေသတခြားမုန်တိုင်းကြောင့်တေဆုံးသူအရေအတွက်ဟာလည်းတိုးများလာနေပါတယ်။မုန်တိုင်းနဲ့အဆိုးအဝါဆုံးခံခဲ့ရတဲ့ဟေတီနိုင်ငံမှာတော့တနင်္လာနေ့ဟာဒုတိယမြောက်တရားဝင်ဝမ်းနဲ့ခြေကွဲခြင်းအထိတ်အမှတ်နေဖြစ်ပါတယ်။တည်ဆုံသူအရေးအတွက်တရားဝင်ဆင်းဟာ400ကနေ1000ကြာအမျိုးမျိုးထွက်ပေါ်နေပါတယ်။တိုင်းပြည်အတွင်းကနေရာအများအပြားကိုတွာလာနိုင်မှုအတွက်လည်းအခက်အခဲတွေရှိနေဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတော့မုန်တိုင်းကြောင့်တည်ဆုံသူအရေးအတွက်ဟာတနင်္လာနေ့မှာ22ဦးအထိရှိလာနေပြီဖြစ်ပါတယ်။ထောင်ပေါင်းများစွာသောဒေသခံတွေဟာလည်းလျက်စင်ပြီးပြတ်တောက်မှုနဲ့ရင်ဆိုင်နေရပြီးကာယိုဒန်မြစ်ကမ်းရိုးတွေကျိုးပေါက်ကုန်တဲ့အတွက်အခြေအနေတွေဟာလက်ရှိတဲ့ပိုဆိုးနိုင်တယ်လို့ဆိုပါတယ်။မြောက်ကိုရိုင်းနာပြည်နယ်မှာတော့လမ်ဘာတန်ဆိုတဲ့မြို့အနီးမှာရှိတဲ့ရေကာတာကျိုးကျသွားတဲ့အတွက်ဒေသခံတွေကိုရဟယင်းတွေလေတွေနဲ့ကဲတင်ပေးနေရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးပက်မက်ခရိုရီကပြောပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေ जा ဆောင်ကင်းရဲစခန်းနဲ့ဌာနချုပ်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မောင်တော်မြို့မှာလုံခြုံရေးကိုတင်းကျပ်ထားပြီးတော့ဒီဈေးတွေအကြောင်းတွေလည်းပိတ်ထားပါဗျ။တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မောင်တော်မြို့မှာဒီည9နာရီကနေမနေ့6နာရီအတွင်းညမထွက်ရအမိန့်ကိုအချိန်တိုးမြင့်ခဲ့တယ်လို့နေဆက်အဝင်ထွက်တွေကိုလည်းတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းနေဆက်လုံခြုံရေးတိုးမြင့်ထားတယ်လို့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်တဲ့ကလဒန်သတင်းဌာနအက်ဒီတာက VOA မြန်မာပိုင်းကိုပြောပါဗျ။ရခိုင်ပြည်နယ်မောင်တော်မှာရှိတဲ့နေ जा ဆောင်ဌာနချုပ်ဖြစ်တဲ့ချီကန်းပြင်ဌာနချုပ်နဲ့ကိုရံကောင်းတဲ့ငခုရနေမြေရဲစခန်းတွေကိုအမည်မသိလက်နက်ကင်တပ်ဖွဲ့တွေကတနင်္ဂနွေနေ့မနေ့အစောပိုင်းတုန်းကဝင်ရောက်ပစ်ခတ်ပြီးတော့ဒုတ်တာလက်နက်တွေနဲ့စီးနင်းတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်6ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့ပါတယ်။စီးနင်းဝင်ရောက်သူတွေဘက်ကအလောင်း၈လောင်းနဲ့2ယောက်ကိုအရှင်ဖမ်းမိပါတယ်။ငခုရနေမြေရဲစခန်းကိုစီးနင်းတိုက်ခိုက်ခံရစဉ်ပျောက်ဆုံးခဲ့တဲ့ရဲသားတစ်ယောက်ကိုစခန်းအနောက်ဖက်2မိုင်လောက်ကဒဏီတော်ထဲမှာထိခိုက်ဒဏ်ရာရမှုမရှိဘဲပြန်တွေ့ခဲ့တယ်လို့အစိုးရကတနင်္လာနေ့ကသတင်းထုတ်ပြန်ပါတယ်။ဒီဖြစ်ပွားခဲ့တဲ့အကြောင်းတွေနဲ့ပတ်သက်လို့အခြေအနေမှန်သိရဖို့အတွက်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့အောက်တိုဘာ17ရက်နေ့ကနေ14ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်လာမဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုနဲ့အရေးပေါ်ကူညီပေးရေးဆိုင်ရာ UNOCHA အကြီးအကဲ Stephen O'Brien ဟာလည်းတင်းမာမှုတွေရှိနေတဲ့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကဒုက္ခသည်စခန်းတွေစီကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဥပဒေနဲ့အညီတုံ့ပြန်ဖို့နဲ့သတိကြီးစွာထားပြီးတော့ဖြေရှင်းဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကညွှန်ကြားထားပါတယ်ရှင်
။အာရှနဲ့အရှေ့အလယ်ပိုင်းနိုင်ငံပေါင်း34နိုင်ငံပါဝင်တဲ့အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲ ACD ကိုထိုင်းနိုင်ငံတောင်ပိုင်းချာအမ်ပင်လယ်ကမ်းခြေမြို့မှာတနင်္လာနေ့ကစတင်ကျင်းပပါတယ်။အာရှဒေသနဲ့ကမ္ဘာကြီးရဲ့ကြွယ်ဝတိုးတက်ရေးအတွက်အတူတွဲဆောင်ရွက်ရမယ့်အချိန်ဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကအဖွင့်အမြင်ကိုမှပြောကြားခဲ့ပါတယ်။ဒေတာရင်းစီရင်နံပါတ်မှုတိုက်ဖြတ်ရေးစွန့်အင်ဖူလုံရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အဖွဲ့ဝင်နိုင်ငံတွေအကြားအရင်ကတည်းကပို့ပြီးချိတ်ဆက်ဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာဒုသမရဦးမြင့်စွေကမိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကလည်းဒေတာရင်းစင်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုနဲ့ဒေတာအင်အားပို့ပြီးခိုင်မာတောင့်တင်းအောင်ဒုတိယအကြိမ်မြောက် ACD ထိပ်သီးဆွေးနွေးကိုကျင်းပနေခြင်းဖြစ်တယ်လို့ပြောကြားထားပါတယ်။အနာဂတ်အာရှအတိုင်ဝန်ကြီးတီထောင်ရေးကိစ္စကိုဒီနှစ်ထိပ်သီးဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားအပြန်အလှန်မိခိုးအားထားနိုင်မှုဒေတာရင်းအကောင့်ခိုင်မာစေမှုနဲ့ကုန်သွယ်ရေးနဲ့ဈေးကွက်တိုးမြင့်ချက်တွင်နိုင်မှုတွေအပေါ်အခြေခံတဲ့လူမှုအတိုင်းဝန်ကြီးကိုဖန်တီးနိုင်ဖို့အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲ ACD ကို2000ခုနှစ်ကစတင်ခဲ့တာဖြစ်ပါတယ်။
အာရှပစိဖိတ်ဒေသတွေမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မယ်လို့ခန့်မှန်းထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတင်းနှလနေ့မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာသတိပေးထားပါတယ်။ဇီကာပိုးကူးစက်မှုရာနဲ့ချီကိုစင်ကာပူနိုင်ငံမှာတွေ့ရှိခဲ့တယ်လို့ထိုင်းနိုင်ငံမှာဥကောင်းသေးလေးတွေနဲ့မွေးဖွားလာတဲ့ကလေးနှစ်ယောက်မှာဇီကာဗိုင်းရပ်စ်ပိုးနဲ့ဆက်ဆက်နေတယ်လို့စစ်ဆေးတွေ့ရှိထားချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအခုလိုအစီရင်ခံစာထုတ်ပြန်ခဲ့တာပါ။ဇီကာဗိုင်းရပ်စ်ဟာအရှေ့တောင်အာရှနိုင်ငံအများစုအပြင်တရုတ်ဂျပန်ဩစတြေးလျနဲ့ပစိဖိတ်ကျွန်းနိုင်ငံတွေအထိဒေတာရင်းမှာနောက်ထပ်ပြန့်နှံ့နိုင်ခြင်းများတယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့ဒေတာရင်းညီလာခံမှာထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာပြောထားပါတယ်။ဇီကာရောဂါလက္ခဏာတွေဟာမပြင်းထန်သလိုကမ္ဘာတဝန်းမှာဇီကာကြောင့်သေဆုံးတယ်ဆိုတာမျိုးလည်းမရှိသေးဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ပစိဖိတ်သမုဒ္ဒရာနောက်ဖက်ဒေတာဆိုင်ရာအကြီးအကဲကပြောပါတယ်ရှင်။
အော်တိုဘာလာ7ရက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးခဲ့တာပါ။အခုအမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မှုတွေနဲ့စပါမယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလားတာမလိုတော့တဲ့အချိန်မှာဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်တို့တနင်္ဂနွေနေ့ညကမစ်ဆိုရီပြည်နယ်စိန့်လူးဝစ်မြို့မှာရှိတဲ့ဝါရှင်တန်တက္ကသိုလ်မှာကျင်းပခဲ့တဲ့ဒုတိယအကြော့စကားစစ်ထိုးပွဲကြီးကျင်းပပြီးမှဟီလာရီကလင်တန်ကလူထုစစ်တမ်းတွေမှာအသာစီးရနေတာကိုတွေ့ရပါတယ်။တနင်္ဂနွေနေ့ညကစကားစစ်ထိုးပွဲစောင့်ကြည့်ခဲ့ကြတဲ့မြန်မာနယ်ပေါင်းအမေရိကန်နိုင်ငံသားတွေရဲ့အမြင်ကရောဘယ်လိုရှိပါသလဲဆိုတာဒေါ်လာလာတန်ကတင်ပြပေးပါမယ်ရှင်။
Anybody see that debate last night?
မင်းညကချင်းပါခဲ့တဲ့စကားစစ်ထိုးပွဲကိုကြည့်ပြခဲ့ကြသလားအဲ့ဒီလိုစကားစစ်ထိုးပွဲမျိုးအရင်ကကြုံဘူးကြမယ်မထင်ပါဘူးလို့ Democrat Party သမ္မတလောင်း Hillary Clinton ကတင်းနေနေညကသူနဲ့ရှင်ပြိုင်ပွဲ Republican သမ္မတလောင်း Donald Trump တို့ဒုတိယအကြိမ်စကားစစ်ထိုးပွဲအကြောင်းကို Detroit မြို့မှာပြင်းလာနေကသူ mess ပဲလှုပ်ရှားစဉ်သူ့ပေါ်ထောက်ခံသူတွေကိုအခုလိုမေးမြန်းခဲ့တာဖြစ်ပါတယ် NBC News နဲ့ Wall Street Journal တို့ကကောက်ခံခဲ့တဲ့စစ်တမ်းအသစ်တွေအရ Clinton က46ရာခိုင်နှုန်း Trump က35ရာခိုင်နှုန်းနဲ့ Clinton က Trump အပေါ်ဆယ်ကဏ္ဍกว่าနဲ့လူလူထောက်ခံမှုမှာအသာစီးရနေတာဖြစ်ပါတယ်။စကားစစ်ထိုးပွဲမှာထည့်သွင်းပြောကြားခဲ့ကြတဲ့အချက်တွေနဲ့ပထမဦးဆုံးကတော့2005ခုနှစ်က Trump အနေနဲ့ထိုးစင်းအမျိုးသမီးတွေပေါ်တိုက်ခါကြစီတဲ့ပြောဆိုမှုဗီဒီယိုတိတ်မိကိုနဲ့ပတ်သက်လို့ Trump ကတောင်းမှန်မှုစူးစမ်းခဲ့တာဖြစ်ပါတယ
် Yes I'm very embarrassed by it I hate it but it's locker room talk and
ဟုတ်ပါတယ်အဲ့ဒီအတွက်ကျွန်တော်တိတ်ကိုမျက်နှာပူပါတယ်ကျွန်တော်ကြက်လည်းမကြိုက်ပါဘူးဒါပေမဲ့ဒီလိုပြောတာကအဝိလဲကန်းထဲမှာယောက်ျားချင်းပြောနေကြစကားမျိုးဖြစ်ပါတယ
်ခုလိုဖြည့်ရှင်းချက်နဲ့ပတ်သက်လို့စကားစစ်ထိုးပွဲကြီးစုခဲ့သူတွေနဲ့တူဦးဖြစ်သူအိန္ဒိယနဲ့ပြည်နယ်နေချင်းမျိုးသားဒေါက်တာရိုဒင်းရဲ့အမြင်ကတော့
2005မှာ Donald Trump ကဒီပြောခဲ့တာရှိတယ်ဒီဗီဒီယိုတွေလည်းပေါ်လာတယ်ပေါ့နော်သူကတော့ဒါ locker room talk ပေါ့နော်တပေါ်ကတော့ဒီအမေရိကန်မှာတော့အဝတ်စားလဲတဲ့အခန်းမှာယောက်ျားတွေကြီးပဲရှိပြီးတော့အဲ့ဒီမှာစိတ်လွတ်ကိုယ်လွတ်နောက်ပြောင်းပြီးတော့ဒါပြောကြတယ်ပေါ့နော်ဒါဟာဒီ2005အချိန်လေးနဲ့ပတ်သက်လို့ပြောခဲ့တာဖြစ်တယ်ကျွန်တော်မြင်ချင်းကြားချင်းတော့သူ့အနေနဲ့ဒါ10နှစ်ကြာကြာသွားပြီအခုဒီနေ့ဒီချိန်မှာဒီလိုစိတ်ဓာတ်မျိုးပေါ့နော်လုံးဝမရှိဘူးဆိုတော့ဒါနဲ့အဆုံးသတ်ရင်ကောင်းမလို့ကျွန်တော်ယူဆတယ်လေဒါပေမဲ့သူအဲ့လိုတော့အဆုံးမသတ်သွားဘူ
းဒေါ်နယ်ထရမ့်အနေနဲ့ကလင်တန်နိုင်ငံခြားရေးဝန်ကြီးဘုရားတော်ကရုံးအီးမေးကိုကိုပိုင်အီးမေးဆာဗာတုံးခဲ့တဲ့ကိစ္စနဲ့ပြည့်ပတ်တဲ့လို့လေထောင်ချနိုင်တဲ့အထိထိထိရောက်ရောက်အရေးယူမယ်လို့ပြောခဲ့တာဖြစ်ပါတယ
် If I win I am going to instructmy attorney general
ကျွန်တော်အနိုင်ရရင်ကျွန်တော်ရဲ့အစိုးရရှေ့နေချုပ်ကိုဒီကိစ္စနဲ့ပတ်သက်လို့စီစစ်ဖို့အထူးအစိုးရရှေ့နေတူတာဝန်ပေးဖို့ညွှန်ကြားခိုင်းမယ်။လိန်ညာမှုတွေကတိတ်ကိုများလွန်းနေတယ်။လှည့်ပြားမှုတွေကလည်းတိတ်ကိုများလွန်းပါတယ
်။ခုလိုပြိုင်ဘက်တူကိုချိုးနှင်ပြောဆိုမှုနဲ့ပတ်သက်လို့လေဒေါက်တာရိုဒင်းရဲ့အမြင်က
နေ့ရစကားစစ်ထိုးပွဲမှာဒေါ်နယ်ထရမ့်မင်းနဲ့လွန်လွန်ကျူးကျူးဖြစ်သွားတယ်လို့ကျွန်တော်သုံးသပ်တဲ့အချက်တစ်ချက်ရှိပါတယ်။အဲ့ဒါကတော့သူတမရဖြစ်ခဲ့ရင်ပေါ့နော်။အစိုးရအထောင်းကြီးအစိုးရရှေ့နေကောင်းကောင်းဖွဲ့စည်းပြီးတော့ Hillary Clinton ရဲ့ဒီ email အရှုပ်တော်ပုံကိုပြန် like ခိုင်းပြီးတော့ဒါ Hillary Clinton ကိုထောင်ထဲပို့မယ်ပေါ့နော်ဒီ switch တင်မယ်ဆိုတော့အပိုင်းထိပြောသွားတဲ့ဟာအဲ့ဒါတော့တော်တော်လေးကိုလွန်လွန်ကျူးကျူးဖြစ်တယ်လို့ယူဆပါတယ်ကျွန်တော်အနေနဲ့ဖြစ်ပါတယ
်ဒုတိယအကြော့စကားစစ်ထိုးပွဲကိုရုပ်သံလွှင့်ပေါ်ကနေကြည့်ရှုခဲ့ကြတဲ့မြန်မာတွေနဲ့ Wisconsin ကမတင်တင်လဲပါဝင်ပါတယ် သူ့အနေနဲ့ပထမတုန်းကကလင်တန်ကိုမဲပေးဖို့ရည်ရွယ်တာမဟုတ်ပေမဲ့လို့လေဒီစကားစစ်ထိုးပွဲအပြီးမှာတော့ကလင်တန်ကိုမဲပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်
ကျွန်မအဆက်ဆက်ပိုင်းတော့ကတော့ဟီလာရီကိုကျွန်မတိတ်ပြီးတော့အားမရပါဘူးဒါပေမဲ့ပေါ့နော်အခုရှိတဲ့လက်ရှိနှစ်ယောက်ထဲမှာရှင်မယ်ဆိုရင်တော့ဟီလာရီကဒေါနယ်ထရမ့်နဲ့အများကြီးကိုတားပါတယ်ဆိုတော့သူ့ကိုကျမကပေါ့နော်မဲမပေးခဲ့ဘူးဆိုလို့ရှိရင်ကျမရဲ့မဲတစ်ခုဒေါနယ်ထရမ့်အတွက်သူရှုံးသွားပါလိမ့်မယ်ဆိုတော့ကျမကတော့ဟီလာရီပဲမဲပေးရပါလိမ့်မယ
်ဒေါက်တာရိုဒီမာရောဘယ်သူကိုမဲပေးဖို့ရည်ရွယ်ပါသလဲ
ကျွန်တော်ကတော့အတူချုပ်ပြောရရင်ဟီလာရီကလင်တန်ကိုမဲပေးပါမယ်ဘာဖြစ်လို့လဲဆိုတော့ဒီပထမအနေနဲ့ကျွန်တော်ဒီ Republican Party ရဲ့ policy ဒီလိုရောကျွန်တော်အများကြီးကြိုက်ပါတယ်ဒါပေမဲ့ဒီတမရလူတူချင်းပေါ့နော်အဲ့ဒါကိုကြည့်တဲ့အခါကျတော့ဒေါ်နယ်ထရမ့်ကတော့ဒီကမ္ဘာနိုင်ငံကြီးတစ်ခုကိုအုပ်ချုပ်မဲ့သမရဖြစ်တော့မဲ့အကြီးချင်းလို့ခေါ်ရမလားဒီသူ့ရဲ့ပုံစံကဒီသမရဖြစ်မဲ့ပုံစံကိုကျွန်တော်သိမမြင်ဘူးဟီလာရီကလင်တန်ကတော့ဒီအချိန်မှာပပနနနဲ့အတွေ့အကြုံလည်းရှိတယ်ဒေါ်နယ်ထရမ့်ထက်ဆိုင်အများကြီးဒီအမေရိကန်ကိုသူဦးဆောင်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ကလင်တန်နဲ့ထရမ့်တို့နှစ်ဦးဟာတတိယနဲ့နောက်ဆုံးအကြော့စကားစစ်ထိုးပွဲကိုတော့အောက်တိုဘာလ19ရက်နေ့ Las Vegas မြို့မှာကျင်းပဖို့စီစဉ်ထားပြီး November 10ရက်နေ့မှာတော့သမရရွေးကောက်ပွဲကြီးကျင်းပမှာလည်းဖြစ်ပါလိမ့်ရှင်
။ဒေါ်လှလာတန်ပြောပြခဲ့တာပါ။ Republican သမရလောင်း Donald Trump ကအမျိုးသမီးတွေပေါ်စော်ကားတဲ့သဘောထားမျိုးနဲ့ပြောခဲ့တဲ့ video ဟောင်းတစ်ခုထွက်ပေါ်လာခဲ့ပြီးတဲ့နောက်ထင်ရှားတဲ့ Republican Party ဝင်အတော်များများကသူဟာသမရဖြစ်ဖို့မသင့်လျော်ဘူးလို့လူသိရှင်ကြားပြောကြားခဲ့သလိုတချို့ကလည်းသမရလောင်းဖြစ်ခါနှုတ်ထွက်ဖို့တိုက်တွန်းနေကြပါတယ်။ဒါပေမဲ့ပြည်내တချို့မှာအစောပိုင်းမဲပေးပွဲတွေကိုစတင်နေကြတာပြီးနေကြပြီဖြစ်တာနဲ့အတူတခြားသမရလောင်းအစ်နာမည်ကိုပါတီခေါင်းဆောင်တွေဘက်ကအဆိုပြုမယ်မပြုဘူးဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။လောလောဆယ်မှာတော့ Trump ကသာ Republican ပါတီသမရလောင်းဖြစ်ဆက်လက်ရှင်ပြိုင်နေတဲ့အကြောင်း VOA သတင်းတောက် Michael Bowman တုံသက်တင်ပြထားတာကိုမတ်စုမြန်မော်ကပြောပြပေးပါမယ်ရှင်
။အမျိုးသမီးတွေအပေါ်စော်ကားမော်ကပြောကြားခဲ့တဲ့ Donald Trump ရဲ့စကားကြောင့်ရွေးကောက်ပွဲကျင်းပဖို့တလားရာမလိုတော့တဲ့အချိန်မှာဘလို့အကြောင်းပြချက်နဲ့မှခွင့်လွှတ်စရာအကြောင်းမရှိဘူးဆိုပြီးသူ့ရဲ့ပါတီတွင်းကပဲဝေဖန်ဆန့်ကျင်သူတွေပိုများလာနေပါတယ
်။ I respectfully ask you with all due respect to step aside.
အထက်လွှတ်တော်အမတ် Mike Lee က Donald Trump ကိုသမ္မတလောင်းအဖြစ်ကနေနှုတ်ထွက်ပေးပါလို့ ABC ရုပ်သံရဲ့ This Week နိုင်ငံရေးဆွေးနွေးခန်းအစီအစဉ်ကနေတောင်းဆိုခဲ့တာဖြစ်ပါတယ်။လူသိများကြော်ကြားသူတယောက်အနေနဲ့အမျိုးသမီးတွေကိုကိုထိလက်ရောက်အခွင့်အရေးယူလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီး2005ခုနှစ်တုန်းက Donald Trump ပြောကြားခဲ့တဲ့ video file ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာနိုင်ငံကြ合いဝင်ကြီးဟောင်း Condoleezza Rice ကနေအထက်လွှတ်တော်အမတ် John McCain အထိ Republican Party ရင်းမှဩဇာညောင်းသူတွေက Donald Trump ဟာသမ္မတလောင်းဖြစ်ဖို့သင့်တော်သူမဟုတ်ဘူးလို့လူသိရှင်ကြားထုတ်ပြောလာခဲ့ကြပါတယ
် If anyone spoke to my wife or my daughter
အမျိုးသမီးတွေနဲ့ပတ်သက်လို့ Trump ပြောခဲ့တယ်လို့သူ့ရဲ့မိန်းမဒါမှမဟုတ်သူ့ရဲ့သမီးဒါမှမဟုတ်သူ့ရဲ့ညီအမ၅ယောက်ကိုသာပြောခံရမယ်ဆိုရင်သူ့အနေနဲ့ဒီလိုလူမျိုးကိုရွေးချယ်မှာမဟုတ်ပါဘူးလို့အထက်လွှတ်တော်အမတ် Mike Lee ကပြောနေတာပါအရင်သူပြောခဲ့ဘူးတဲ့ဇကားနဲ့ပတ်သက်လို့ Trump ကတောင်းပန်ခဲ့ပေမဲ့လည်းသမ္မတလောင်းနောက်ထပ်တယောက်ကိုအစားထိုးရွေးချယ်ခြင်းတွေ Republican Party ထဲမှာပို့ပို့ပြီးတော့များလာနေပါတယ
် You know we can talk about other candidates people like Bob Gates Condoleezza Rice Governor
ရင်ကကိုရေးဝင်ဟောင်း Bob Gates တို့ Condoleezza Rice တို့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့တွေကရွေးချယ်လို့ရနိုင်ပါတယ် John Kasich ကိုဆိုရင်သမ္မတလောင်းအဖြစ်ကျွန်တော်အခိုင်အမာထောက်ခံပါတယ်
This week's Winnegan season မှာ Republican အောက်လွှတ်တော်အမတ် Charlie Dent ပြောကြားသွားတာပါ Republican Party ဥက္ကဋ္ဌ Renes Priebus ကဆိုရင်လဲတနင်္ဂနွေနေ့တုန်းက TV အစီအစဉ်တွေမှာပါဝင်ဖို့စီစဉ်ထားတာတွေကိုဖျက်ခဲ့ပါတယ်အခုလို Trump အပေါ်ကန့်ကွက်ဆန့်ကျင်နေကြသူတွေရှိပေမဲ့လဲသူ့အပေါ်အမာခံထောက်ခံနေသူတွေကတော့ Trump ဟာမယိမ့်မယိုင်ဆက်လက်ရှင်ပြိုင်သွားလိမ့်မယ်လို့ဆိုပါတယ
် He is not going to drop out he's got the most votes of any candidate
သူကတော့နှုတ်ထွက်မှာမဟုတ်ပါဘူးRepublican Party တမိုင်းမှာအရင်ပြန်ဆိုင်ခဲ့ဘူးသူသမရလောင်းတွေတဲ့ကိုသူကထောက်ခံမှုမဲ့ပိုရထားသူဖြစ်ပါတယ်သူကိုယုံကြည်လို့တက်တက်ကြွကြွအားပေးထောက်ခံနေကြသူတွေလည်းရှိပါတယ
်နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီဖြစ်ပါတယ်လွှတ်တော်မှာအမတ်နေရာအများစုရရှိထားတဲ့ Republican Party အနေနဲ့သဘောထားကွဲမှုတွေယုံကြည်မှုပြက်ပြားမှုတွေရှိနေတာကြောင့်အများစုအခြေအနေပြန်ရနိုင်ဖို့စိန်ခေါ်မှုတွေလည်းရှိလာနိုင်ပါတယ်ဒီအချက်ကဒီမိုကရက်တစ်ပါတီအတွက်အခွင့်အလမ်းကောင်းဖြစ်တယ်လို့ဒီမိုကရက်တစ်ပါတီယာယီဥက္ကဋ္ဌဒေါ်နယ်ဘရာဇီလ်ကမြင်ပါတယ
် We have a great opportunity the Democratic Party
ကျမတို့ဒီမိုကရက်တစ်ပါတီအတွက်အခွင့်အလမ်းကောင်းကြီးတစ်ခုပါ
အလုပ်တော်မှာလည်းအမတ်နေရာအသာစီးပြန်ရအောင်လုပ်နိုင်တဲ့အခွင့်အရေးကြီးဖြစ်တယ်လို့ကျွန်မကတော့ယုံကြည်ပါတယ်
။အခုလိုပြိုင်ဘက်ပါတီကြီးနှစ်ခုကြားဒေါ်နယ်ထရမ့်အပေါ်အာယုံဆိုင်ဆွေးနွေးစရာဖြစ်နေချိန်မှာထရမ့်ကတော့သူ့အပေါ်ဝေဖန်နေကြသူတွေဟာတမာတိရှိသူလို့ဆိုပြီးအပြောတစ်မျိုးအလုပ်တစ်မျိုးလုပ်နေကြသူတွေဖြစ်တယ်လို့ Twitter လူမှုကွန်ရက်ပေါ်ကနေတနည်းကနေနေတော့ကတုံ့ပြန်ခဲ့ပါတယ်ရှင
်။မဆုမြတ်မော်ပါရှင်။အခုမြန်မာသတင်းလွှာတွေကိုအလှည့်ပေးပါမယ်။ပြင်ဦးလွင်စစ်တပ်ကတို့ကဒုတိယနှစ်ဗိုလ်လောင်းအောင်ညီဇော်ကိုနောက်ဆုံးနှစ်ဗိုလ်လောင်းကြောင်းသားဇွဲမှန်အောင်ကအောက်တိုဘာ9ရက်နေ့ကထိုးကျိတ်ဆုံးမရာကလက်လွန်ပြီးသိဆုံးသွားခဲ့တာကိုကြည်ရင်ဒါဟာတမရအတွင်စီကံထိမ့်သိမ့်မှုယိုယွင်းလာတာဖြစ်တယ်လို့မြန်မာစစ်အရာရှိဟောင်းတူကပြောပါတယ်အခုနှစ်အစောပိုင်းတုန်းကစစ်တပ်ကတို့ကြောင်းသားချင်းချင်းကြားကြမ်းတမ်းစွာအပြစ်ပေးအနိုင်ကျင့်တဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်တွေမှာထွက်ပေါ်လာခဲ့ပြီးတဲ့နောက်အချင်းချင်းထိုးကျိတ်ခြင်းညှဉ်းပန်းနှိပ်စက်ခြင်းတွေမလုပ်ဖို့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒီကိစ္စဖြစ်ပေါ်လာတာပါအပြေဆုံးကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်ပြင်ဦးလွင်စစ်တပ်ကတို့ကနောက်ဆုံးနှစ်ကြောင်းသားဘိုလောင်ဇွဲမှန်အောင်ကဒုတိယနှစ်ကြောင်းသားဘိုလောင်အောင်ညီညီဇော်အနေနဲ့တင်နန်းပြီးဆုံးတဲ့အချိန်အခန်းတွင်တန်ရှင်းရေးလုပ်ဖို့လူကြုံနဲ့မလိုက်ပေမဲ့တန်ရှင်းရေးလုပ်ထားတာကိုမတွေ့တဲ့အတွက်ထိုးကျိတ်ဆုံးမရမှာရင်မတ်ကိုထိပြီးနှလုံးရက်ခါနေရာတွင်ပွဲချင်းပြီးတည်ဆုံးသွားခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာပြန်ပြောပြချက်တွေအရာကတော့လူကြုံနဲ့မလိုက်သူဟာတည်ဆုံးသွားတဲ့ဘိုလောင်အောင်ညီညီဇော်ကိုတန်ရှင်းရေးလုပ်ဖို့ကိစ္စပြောဖို့မေ့သွားခဲ့တဲ့အတွက်ဘိုလောင်အောင်ညီညီဇော်အနေနဲ့တန်ရှင်းရေးမလုပ်ခဲ့တာလို့ဆိုပါတယ်။စစ်တပ်ကတို့ចောင်းသားအချင်းချင်းကြားထိုးကျိတ်ခြင်းအချင်းချင်းညှဉ်းပန်းနှိပ်စက်ခြင်းည10နာရီနောက်ပိုင်းကိုရဲကိုရာကိစ္စတွေခိုင်းစေခြင်းအပြစ်ပေးခြင်းတွေလုပ်ခွင့်မရှိဘူးဆိုတဲ့အမိန့်2016ခုနှစ်အစောပိုင်းမှာထုတ်ပြန်ထားတဲ့ကြားကအခုလိုအသက်တည်ဆုံးရတဲ့အထိဖြစ်ရတာဟာတမတော်အတွင်းစီကံထိမ့်သိမ့်မှုတဖြည်းဖြည်းယိုယွင်းလာနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့စစ်ထောက်လိုင်းရဲ့အရာရှိဟောင်းဘုံမှုအောင်လင်းထွတ်ကသုံးသပ်ပါတယ်
စစ်တပ်ကတုံးကံပေါ့လေနောက်ပိုင်းမှာစစ်စည်းကံပေါ့လူရင်းလာတော့အမှန်ပါပဲချက်အောက်စီနီယာပေါ့လေအစစ်စစ်လေးနှစ်ကိုဒါစီနီယာဂျူနီယာအုပ်ချုပ်တဲ့စနစ်ရှိပါတယ်အုပ်ချုပ်တဲ့အခါမှာနောက်ပိုင်းလူတွေကအထင်းကြီးဥပ္ပတော်လူကိုလိုချင်တာကိုဆွဲကုန်ကြတယ်တကယ်တော့စီနီယာလုပ်တဲ့သူကဂျူနီယာလုပ်တဲ့သူကိုအပြစ်ပေးတဲ့အခါမှာကိုခန္ဓာကြံ့ခိုင်တန်ဆွမ်းအောင်ကျွန်တော်တို့ driving ပေါ့လေ driving ထိုးခိုင်းတာတို့ဒီဒီကုန်ခိုင်းတာတို့ကျက်ခံအောင်တက်ကူပဲကျွန်တော်တို့အပြည့်ပေးပိုင်မှုရှိပါတယ်။ရိုက်တာ၊ညက်တာ၊လက်သီးထိုးပိုင်မှုကျွန်တော်တို့လုံးဝမရှိပါဘူး။ကျွန်တော်အဲ့လိုဂျူနီယာလုပ်တဲ့သူကအပြည့်ပေးပြီးခံရပြီးရင်လည်းစီနီယာလုပ်တဲ့သူကဂျူနီယာကိုမင်းငုံငါတို့ဘာကြောင့်အပြည့်ပေးရလဲ။သူတို့ဆိုအောင်ရှင်းပြတယ်
။အခုနောက်ပိုင်းမှာတော့စစ်တပ်ကတော့ចောင်းသားတွေချင်းချင်းကြားဗိုလ်ချအနိုင်ယူတဲ့အထိအခြေအနေတွေဟာဆိုးဝါးလာနေတာကိုတွေ့ရတယ်လို့လည်းဗိုလ်မှူးအောင်လင်းထွတ်ကဆက်ပြောပါတယ
်။အခုနောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကြီးကျွန်တော်ကြည့်တဲ့အခါကျတော့ဗိုလ်ချတဲ့အနေတိုင်းမျိုးကြီးဖြစ်လာတယ်။ဒါကလည်းဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီဘက်ကနောက်ပိုင်းမှာသူအတွေးကော်ပေါ့လေစစ်တပ်ထဲမှာလည်းအတွေးကော်ပြောင်းလာတယ်။စစ်တပ်ထဲဝင်မှကျွန်တော်တို့လူတင်ကျယ်လုပ်နိုင်တယ်လူရာဝင်နိုင်တယ်ဆိုတဲ့ပုံစံမျိုးဖြစ်လာတဲ့အခါမှာအဲ့ဒီချိန်အဲ့ဒီကလူကြီးသားကြီးတွေပေါ့လေလူကြီးသားကြီးဆိုတဲ့နေရာမှာဗိုလ်ချုပ်တွေပုံမှုကြီးတွေသားရီသမီးတွေကျွန်တော်စစ်တပ်ကိုရောက်လာတယ်။အဲ့တော့သူတို့ဂျူနီယာဖြစ်စဉ်တုန်းကတော့သူတို့ကခံရတဲ့ဥစ္စာကိုဒါကျွန်တော်တို့သူတို့စီနီယာဖြစ်တဲ့အခါကျတော့ငါတို့လုံးကလည်းဘယ်လိုလုပ်ရလဲဆိုရင်မှတကယ်ကိုပြင်းပြင်းထန်ထန်နဲ့ဟိုဆိုင်မောင်းပုံမှန်လုပ်တဲ့အနေအထားမျိုးတွေကျွန်တော်တို့ဖြစ်လာကြတယ်။ဖြစ်လာတဲ့အခါမှာအဲ့ဒီမှာရှိတဲ့နီးပြားတွေအရာရှိတွေကလည်းသူ့အဖေကဗိုလ်ချုပ်တွေဖြစ်နေတယ်ဗိုလ်မှူးကြီးတွေဖြစ်နေတဲ့အခါကျတော့ပြောလို့မရတဲ့အပိုင်းတွေရှိပါတယ
်။ဗိုလ်လောင်းအောင်ညီညီသောအသက်သေဆုံးတဲ့အထိထိုးနှက်ခဲ့တဲ့နောက်ဆုံးနေ့ကြောင်းသားဘိုလောင်းဇွဲမအောင်ကိုစစ်တပ်ကတို့ဝင်းထဲမှာပဲထင်းထင်းထားပြီးဥပဒေအရအရေးယူဆောင်ရွက်မယ်လို့စစ်တပ်ကတို့တာဝန်ရှိသူတွေကပြောပေမဲ့ဒီကိစ္စကိုလူသိမှုအဖြစ်နဲ့အရဖက်ဥပဒေအရအရေးယူရမယ်အမှုဖြစ်တယ်လို့ဗိုလ်မှူးအောင်လင်းထွတ်ကပြောပါတယ်
။တကယ်တော့ဒီဥစ္စာကကျွန်တော်တို့အရဥပဒေအရပဲရာဇဝတ်မှုအရဟိုလူသိမှုပါဗျ။ပုံမှန်304ဖြစ်မှာပေါ့။အဲ့တော့အဲ့လိုမျိုးအမှုဖြစ်တဲ့အခါမှာတကယ်တော့ဒီဥပဒေအရအရဖက်ကတရားရုံးနေရာပဲကျင့်ချက်ချမှတ်မယ်ကိစ္စမျိုးတွေပါ။စစ်ဖက်တရားရုံးတွေကတကယ်တော့စီရင်ချက်ချပိုင်ခွင့်ကျွန်တော်တို့ရှိဘူး။ဒါပေမဲ့အခုနောက်ပိုင်းခြေကမ်းပေရတော့ကျွန်တော်မပြောတတ်တော့ဘူး။တကယ်တော့ကျွန်တော်ခေတ်ကျွန်တော်တို့ကအဲ့လိုမျိုးလူတည်မှုတွေဖြစ်လာပြီးယာစီမှုနေဘက်ယာစီမှုနေပတ်သက်လာရင်နေဘက်တရားရုံးကိုကျွန်တော်လွှဲပေးရပါမယ်။ဟောစစ်တရားရုံးကနေပြီးတော့မှအချင်းကြီးနဲ့ဆင့်မယ်။ပြီးလို့ရှိရင်ဒီလူကိုရက်ဖက်တရားရုံးမှာဒါသူ့ရဲ့လွှဲပြီးတော့မှကျွန်တော်တို့အရေးယူရတဲ့အနေအထားမျိုးကျွန်တော်ရှိပါတယ်။ဒါအဲ့ဒီတိုင်းလည်းပဲဖြစ်တင်ပါတယ်။ဒါစစ်သားကလည်းပြည်သူရဲ့ပြည်သူကြောက်ပဲဗျာသူကြခံစားခွင့်မရှိသင့်ဘူးကျွန်တော်ထင်တယ်လေ
တေဆုံးသူ ဘိုလောင်အောင်ကြီးကြီးသောဟာပဲခူးတိုင်းကဝမြို့နယ်ကဖြစ်ပြီးထိုးကျိတ်ဆုံးမခဲ့တဲ့ဘိုလောင်ဇွဲမအောင်ကတော့အေယာဝတီတိုင်းဘိုကလေးမြို့နယ်ကဖြစ်တယ်လို့သိရပါတယ်။ဘိုလောင်အောင်ကြီးကြီးသောကိုတော့သူ့မိသားစုကအောက်တိုဘာလ9ရက်နေ့ကပြည်ဦးလင်မြို့မှာတကြိုလိုက်ပြီးဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ပါရှင်။ရခိုင်ပြည်နယ်မောင်းတော်မြို့လုံကြုံရေးစခန်း၃ခုအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့ဒေသတွင်းလုံကြုံတည်ငြိမ်ရေးအတွက်ရခိုင်ပြည်နယ်လွှတ်တော်မှအရေးတကြီးအဆိုအဖြစ်ဆွေးနွေးသွားဖို့ရှိပါတယ်။ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံကြုံရေးအတွက်ထိရောက်တဲ့လုံကြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးဖို့မောင်းတော်မြို့ကနိုင်ငံရေးပါတီတွေနဲ့ရခိုင်အမျိုးသားအရေးလှုပ်ရှားသူတွေကလည်းပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတို့ကိုတောင်းဆိုနေပါတယ်။စုံစမ်းမေးမြန်းထားသမျှကိုမတ်စုမောင်ကတင်ပြပေးပါမယ်ရှင်။
အော်တိုဘာလာကိုရနေတနင်္ဂနွေနေ့မနေ့အစောပိုင်းတော့ကရခိုင်ပြည်နယ်မောင်းနှောခရိုင်အမတ်တင်နေသားဆောင်ရဲကိုကဲမှုနေမီတွင်ကကြီးကန်းပြင်ကိုရန်ကောက်ငခူရနေမီစခန်းတွေကိုလူအုပ်စုနဲ့အကြမ်းဖက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်ကာကင်းတပ်ဖွဲ့ဝင်အရာရှိတဦးအပါအဝင်အခြားအဆင့်၈ဦးစုစုပေါင်း၉ဦးကြာဆုံးခဲ့ပြီးတော့တပ်ဖွဲ့ဝင်အရာရှိတဦးအပါအဝင်စုစုပေါင်း၅ဦးဒဏ်ရာရရှိခဲ့ပါတယ်ဒီလိုမျိုးဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့တပ်ဖွဲ့တွေကိုအင်အားသုံးတိုက်ခိုက်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေဟာထိတ်လန့်နေကြပြီးတော့ဒေသတွင်းမှာလုံခြုံတည်ငြိမ်ရေးအပေါ်စိုးရိမ်မှုတွေရှိနေတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကမကြခင်ပြန်ဆတင်မဲ့ရခိုင်လွှတ်တော်မှာအရေးတကြီးဆွေးနွေးတင်ပြသွားဖို့စီစဉ်နေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဘူးသီးတောင်မြို့နယ်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်ရခိုင်ပြည်နယ်ရဲ့နေဆက်ဒေတာတချို့မှာအလွန်တရာမှာအရေးကြီးတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်လွှတ်တော်မှာဆွေးနွေးသွားမယ်လွှတ်တော်မှာအစိုးရတင်သွင်းပြီးတော့နေဆက်လုံခြုံရေးအတွက်ကိုဖြည်းဖြည်းရောက်ရောက်နဲ့ကျွန်တော်တို့တရားဥပဒေစိုးမိုးအောင်ဆောင်ရွက်ဖို့အတွက်ကိုကျွန်တော်တို့တင်ပြသွားမယ်ဆိုတာ
မောင်းတော်ဒေသခံလည်းဖြစ်မောင်းတော်မျိုးနဲ့ ANP ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကမောင်းတော်မျိုးရင်းကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုရှင်းပြပါဗျ။ဟ
ိုကျွန်တော်မောင်းတော်မှာ144တက်ထုတ်ထားရတယ်ည8နာရီကနေမနေ့6နာရီထိပါပြည်သူတွေအနေနဲ့တော့ဒါဆိုရင်တော့ခါရီရှင်းရပါတယ်။အခုကမျိုးပေါ်ကတော့မျိုးနယ်ရေးတက်ဖွဲ့ကအခုလုံခြုံရေးယူထားတယ်နေနေပါတော့ကျွန်တော်တို့နေဆက်တဲ့ဟိုဖြစ်တဲ့ရေကအနေနဲ့ကျိုးရေးအပြင်းစီယူထားတဲ့သဘောရှိပါတယ်။ဒီမောင်းတော်မျိုးမှာကတိုင်းသားဝန်ထားပါဝင်လူက5000လောက်ပဲရှိတယ်ဒီလိုအချက်ဖက်မှုတွေကနောက်ထပ်လည်းဖြစ်လာမယ့်သဘောရှိပါတယ်ကျွန်တော်တို့ဒီထက်ပိုပြီးဆိုးလာမယ့်အနေအထားရှိတဲ့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အမြဲဆုံးကူညီဆောင်ရွက်ပေးစေချင်ပါတယ်ခင်ဗျာ
အခုလိုလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်ဒေသတွင်းလုံခြုံရေးစိုးရိမ်စရာအနေအထားဖြစ်လာတယ်လို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအနေနဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးကိုပို့ပြီးတော့မှစနစ်တကျထိထိရောက်ရောက်အကာအကွယ်ပေးဖို့ကိုလည်းရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူးအောင်ကလည်းပြောပါတယ
်ကျွန်တော်တို့စိုးရိမ်ဆုံးချက်ကတော့ပါလဲဆိုတော့ရက်ဖက်ဆိုင်ရာပြစ်မှတ်တွေကိုကျွန်တော်တို့တိုက်ခိုက်လာပါကျွန်တော်တို့စိုးရိမ်တယ်အဲ့ဒီအချက်ပေါ်မှာကျွန်တော်တို့အစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိတာဖြည့်ရှင်းဆောင်ရွက်ဖို့လိုအပ်တယ်နောက်ပြီးတော့နှစ်နိုင်ငံပြည့်နေဆက်ကြော်ပြီးဖြတ်ကျော်လာတဲ့ပြဿနာတွေဖြစ်တဲ့ကြောင်းဒီကိစ္စကိုပေါ့နော်စံတမန်ရေးရလဲတော့ကျွန်တော်တို့ရှင်းပြပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်တယ်။နောက်တစ်ဖက်မှာလည်းနိုင်ငံတကာကဒါဟာဒီမိုကရေစီနဲ့လူ့ခွင့်ပြဿနာတွေမကဘူး။ဒါဟာကျွန်တော်တို့အရက်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်လာနိုင်တဲ့ဒိစဖြစ်တယ်။ကျွန်တော်တို့ဒေသတစ်ခုလုံးရဲ့ပြည်ရင်ရေးကိုလုံခြုံရေးကိုချင်းချောက်လာနိုင်တဲ့ဒိစတွေဖြစ်တဲ့ဆိုတဲ့ဟာနိုင်ငံတကာကိုသဘောပေါက်နားလည်အောင်ရှင်းပြထားတယ်လို့ကျွန်တော်တို့မြင်တယ်ပေါ့။
တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းနှုံမြို့နယ်သားမကရခိုင်ဒေသရင်းကနေဆက်လမ်းကြောင်းနေမှာပါလုံခြုံရေးတင်းကျပ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်သူတွေယူဆောင်သွားတဲ့လက်နက်ခဲယမ်းတွေပြန်လည်ရရှိဖို့ပြစ်မှုကျူးလွန်သွားတဲ့သူတွေအ мян ဆုံးဖမ်းဆီးရမိအရေးယူနိုင်မှုနောက်ရခိုင်ပြည်နယ်တွင်းကနယ်မြေဒေသတည်ငြိမ်အေးချမ်းရင်းနဲ့လုံခြုံရေးအတွက်တပ်အင်အားတွေထပ်မံဖြည့်တင်းထားပြီးတော့နယ်မြေကန်တပ်မတော်စစ်ကြောင်းတွေနဲ့ရဲလုံခြုံရေးတွေပူးပေါင်းပြီးတော့နယ်မြေရှင်းလင်းတာကိုအရှိန်အဟုန်မြင့်ဆောင်ရွက်နေတယ်ဆိုတာကိုမြန်မာနိုင်ငံရဲတပ်ဖွဲ့ချုပ်ရဲချုပ်အပါအဝင်ပြန်ကြားရေးပြည်ထရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနနိုင်ငံခြားရေးဝင်ကြီးဌာနနဲ့သာသနာရေးနဲ့ယဉ်ကျေးမှုအပါအဝင်ဝင်ကြီးဌာနတာဝန်ရှိသူတွေဘက်ကသတင်းစာရှင်းလင်းပြီးတော့ပြည်သူကိုအသိပေးပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ဒီချိန်ပိုင်းအတွက်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းခေါင်းနှုတ်ချက်တွေကိုအရင်ဆုံးနိုင်ရဖို့ရှိပြီး American, Iranian တို့အင်္ဂလိပ်သင်ကန်းစာနဲ့အတူစီးပွားရေးကဏ္ဍမှာလည်း
ဆန့်ရှင်ကိုရုပ်သိမ်းလိုက်တာဟောမြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအထောက်အကူတကယ်ရောပြုမမလားလို့နောက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးခေါင်းထောင်ထလာနိုင်မှုအတွက်ကိုအထောက်အကူ
မြန်မာပေါ်ပိတ်ဆို့တက္ကမှုတွေရုပ်သိမ်းလိုက်တာနဲ့ပတ်သက်လို့ဒေါက်တာရန်မျိုးသိန်းရဲ့ပြောပြချက်ကိုနားဆင်ရမှာပါအဲဒီနောက်သုတဆောင်လည်းအမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီထက်အမှအခုရင်ဆုံးကမ္ဘာသတင်းတွေကမြန်မာအကြောင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ဥဆံမှုဝေးကောက်နှုတ်တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
မြန်မာနိုင်ငံမြောက်ပိုင်းမှာစစ်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အတွက်လူတွေထောင်နဲ့ချီပြီးဆန္ဒပြနေတဲ့အကြောင်း Excel Chrome ရေးသားထားတဲ့ဆောင်းပါးကို Washington Post တင်းနာမှာဖော်ပြထားတာကိုတင်ပြပေးပါမယ်။လက်နက်ကြီးထိမှန်ပြီးတော့အသက်2နှစ်အရွယ်မိန်းကလေးငယ်တေဆုံးခဲ့ရလို့ဒေါသထွက်နေကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာမြစ်ကြီးနားမြို့ကလမ်းမတွေပေါ်တက်ပြီးတော့ထိုးစစ်တွေရပ်တန့်ပေးဖို့ကချင်ဒေသကနေစစ်တပ်တွေပြန်ပြီးတော့ဆုတ်ခွာပေးဖို့လူခွင့်ရေးဖောက်ဖျက်တာတွေရပ်တန့်ပေးဖို့လူသားချင်းစာနာမှုအထောက်အကူတွေဒုက္ခသည်တွေစီကိုချောချောမောမောရောက်စေဖို့အစတာတွေကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့ထိုးစစ်အတွင်းမစင်မကျင်ပစ်ခတ်မှုတွေကြောင့်အရက်သားကလေးတွေထိခိုက်ရတယ်လို့ဆန္ဒပြရမှာပါဝင်တဲ့ကချင် NGO အဖွဲ့တစ်ခုရဲ့အဖွဲ့ဝင်တယောက်ကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။လမ်းခီးမှာပဲတည်ဆုံသွားခဲ့ရတာပါ။စစ်မှန်တဲ့ညီညာရေးကိုလိုချင်ပါတယ်။အခုတော့ကလေးတွေတည်ကြရတယ်၊မိသားစုဘဝတွေပျက်စီးကြရတယ်၊မျိုးသမီးတွေမတင်းကျင်ခံရတယ်၊အပြစ်မဲ့တဲ့အရက်သားတွေနှိမ့်ဆက်ညှဉ်းပန်းတာခံနေကြရတယ်လို့ပြောပါတယ်။အဲ့ဒီလိုလက်နက်ကြီးပစ်ခတ်မှုတွေမဖြစ်ပွားခင်တည့်ရက်လိုမှာရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကကချင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေကိုစိုးရိမ်ကြောင်းနဲ့ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရေးသားထားပါတယ်။တောက်ကြနေမှာတော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပါတယ်။အမေရိကန်ဗန်နာယီဝန်ကြီးဌာနကစစ်အာဏာရှင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေအပါအဝင်ထိတ်တန့်စစ်ကောင်းဆောင်16ယောက်ရဲ့အမိတွေကိုအမိမဲဆင်းကနေဖယ်ရှားပေးခဲ့တယ်လို့စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့ဥပိုင်ကုမ္ပဏီမြဝတီဘဏ်စတာတွေကိုလည်းဒဏ်ခတ်အရေးယူပိတ်ဆို့ထားမှုကနေဖယ်ရှားပေးခဲ့တဲ့စသဖြင့်ရေးသားထားတာကို Washington Post တင်ဆက်မှာဖတ်ရှုရပါတယ်။ဩဇာကတိမှရှိတဲ့မြန်မာနိုင်ငံကတတိယတွေဟာကမ္ဘာစီးပွားရေးဇက်ကူပေါ်မှာပါဝင်လာနိုင်တော့မယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ Nikkei Online စီးပွားရေးစာတောင်မှာ Motokazu Matsui ရေးသားထားတာကိုဖတ်ရှုရပါတယ်။အမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူပိတ်ဆို့ထားမှုတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်တရာလောက်ရှိတဲ့မြန်မာစီးပွားရေးကုမ္ပဏီတွေနဲ့တတိပုဂ္ဂလတွေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့ဆက်သွယ်ပြီးတော့လုတ်ကင်နိုင်ငံရရှိသွားပြီလို့အစချီရေးသားထားပါတယ်။အခုလိုဖယ်ရှားမှုတွေပြုလုပ်လိုက်တာဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ဆက်ဆံရေးကိုပြုပြင်လိုတဲ့အတွက်ဖြစ်တယ်လို့အများကရှုမြင်နေကြတယ်ဆိုပြီးတော့ရေးသားထားပါတယ်။ပြီးခဲ့တဲ့လအတွင်းဒေါအောင်ဆန်းစုကြည်ဟာဝါရှင်တန်ကိုရောက်ရှိစဉ်တမရအူဘားမားကိုမြန်မာပြည်ပေါ်အေးအေးယူတန်ခတ်ပိတ်ဆို့မှုတွေဖိရှားပေးဖို့ချင်းကပ်ပြောဆိုခဲ့တယ်လို့ထောက်ပြထားပါတယ်။တောက်ကြနေကတော့တမရအူဘားမားဟာ1998ခုနှစ်တည်းကချမှတ်ထားခဲ့တဲ့အေးအေးယူတန်ခတ်ပိတ်ဆို့မှုတွေကကြန့်ရှိနေတဲ့ပိတ်ဆို့ထားမှုတွေအလုံးကိုဖိရှားလိုက်တဲ့အကြောင်းလက်မှတ်ရေးထိုးလိုက်ပါတယ်။အခုဆိုရင်အမေရိကန်ကုမ္ပဏီတွေအနေနဲ့ဒဏ်ခတ်ပိတ်ဆို့ခံထားရသူတွေနဲ့ဆက်သွယ်လုပ်ကင်လို့ရသွားပါပြီ။လူပုဂ္ဂိုလ်20လောက်ထဲမှာဗိုလ်ချုပ်မှူးကြီးဟောင်းလဲဖြစ်စစ်တပ်ပေါ်ဩဇာညောင်းနေစေဖြစ်တဲ့ဦးတန်းရွှေအပါအဝင်စစ်ဆိုးရလက်ထက်ကထိတ်တန်းခေါင်းဆောင်တွေပါဝင်ပါတယ်။လက်ရှိဒုတိယသမ္မတဦးမြင့်စွေလည်းပါဝင်ပါတယ်။ဒီဒဏ်ခတ်အရေးယူပိတ်ဆို့မှုတွေဟာစစ်တပ်အနေနဲ့အပြော့သွောအောင်လို့ဒေါအောင်ဆန်းစုကြည်ကတောင်းဆိုမှုနဲ့ပြတ်ထန်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုဒေါအောင်ဆန်းစုကြည်ကပြုပြင်ပြောင်းလဲလိုပါတယ်။ဒီဥတွေကစစ်တပ်ကိုနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်ပြုထားတာဖြစ်ပါတယ်။သူမအနေနဲ့အခြေခံဥတွေကိုပြုပြင်ပြောင်းလဲဖို့အတွက်စစ်တပ်ရဲ့ပူးပေါင်းဆောင်ရွက်ရေးကိုလိုအပ်နေပါတယ်။တကယ်လို့သာစစ်တပ်ဖက်ကပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ပြုလုပ်လာမယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်ရဲ့အာဏာချုပ်ကံရံမှာပိုးပြီးတော့ခိုင်မြဲစေပါလိမ့်မယ်။အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံထဲကိုဝင်ရောက်လာပြီးဆိုရင်တော့မြန်မာနိုင်ငံအတွင်းလက်ရှိလုတ်ကင်နေပြီးဖြစ်တဲ့ဂျပန်ကုမ္ပဏီတွေအတွက်တော့အခက်အခဲတွေပြင်ဆိုင်မှုတွေကြုံတွေ့လာမှာဖြစ်တဲ့အသဖြင့်ရေးသားထားပါတယ်။
ရရှိမြန်ကျဒီမိုကရေစီစနစ်မှာအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာဆိုတဲ့အာဏာ၃ရပ်ဟာတိကျလွတ်လပ်ပြီးတော့ပြန်လည်ထိန်းချုပ်နေရပါတယ်။အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအုပ်ချုပ်ရေးပိုင်းလို့ခေါ်တဲ့ဒီအစိုးရကိုရောဥပဒေပြည်ရေးပိုင်းဖြစ်တဲ့လွှတ်တော်ကိုပါအနိုင်ရပါတီတရက်ထဲကနေပြီးတော့လွှမ်းမိုးထားတဲ့အခြေအနေဖြစ်နေပါတယ်။ ဒီချင်းနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်မှာအစိုးရနဲ့လွှတ်တော်ကြားအပြန်လန်ထိန်းကျောင်းနိုင်မဲ့အခြေအနေရှိပါရဲ့လားဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဒီလွှတ်တော်ဖွံ့ဖြိုးရေးဘိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တကိုချုပ်တင်ပေးပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒီဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မေးခွန်းတွေကိုချုပ်တင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမိမိရဲ့မှတ်ချက်တွေကိုဝင်ပြီးတော့ရေးထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သွားရှင်တွေကိုကြိုဆိုပါရစေ
။အင်္ဂါညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီး American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လတ်လတ်တန်းကစီစဉ်ပို့ချပေးပါမယ်ရှင်။
ဒီကိမ့်နဲ့တင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခမ်း service service ကတစ်ခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တစ်ခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တစ်ခုခုကိုလှုပ်ပေးပါမယ်တစ်ခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လှုပ်တာမျိုးတကယ်လက်တွေလှုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေလက်တွေမှာတော့ဒီလိုလှုပ်ပေးဖို့သူတို့မှာရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်၊ထောက်ခံပါတယ်၊လှုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလှုပ်ပေးခဲ့ဘူး။အပြောကြီးတသက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်ပို့ချပေးနေတဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်အမေရိကန်ကမြန်မာပေါ်မှာချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုသမ္မတအိုဘားမားကအောက်တိုဘာလ9ရက်နေ့မှာတရားဝင်ပြန်ရုပ်သိမ်းပေးလိုက်တာဟာမြန်မာပြည်သူအများစုအတွက်တကယ်အကျိုးပြုနိုင်တဲ့ခြေလှမ်းတစ်ခုဖြစ်မြူဆတဲ့အကြောင်းမြန်မာရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါရယ်အမေရိကန်ကပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးလိုက်တဲ့အပေါ်မှာအမြင်သဘောထားတွေအမျိုးမျိုးကွဲပြားနေပေမဲ့ဒီပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြီးခဲ့တဲ့စက်တင်ဘာလလယ်ကအမေရိကန်ကိုရောက်ခိုင်မှာသမ္မတအိုဘားမားအစိုးရကိုတောင်းဆိုခဲ့တာဖြစ်ပါရယ်ပိတ်ဆို့မှုရုပ်သိမ်းပေးလိုက်တဲ့အပေါ်ဒေါက်တာရံမျိုးသိန်းရဲ့အမြင်သဘောထားတွေကိုကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါရယ်ရှင်
အမေရိကန်အစိုးရကနေပြီးတော့မြန်မာအပေါ်ချမှတ်ထားတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုသမ္မတအိုဘားမားတောက်ချာနေရလက်မှတ်ထိုးပြီးတော့တရားဝင်ရုပ်သိမ်းပေးလိုက်ပြီပေါ့နော်အခုလိုရုပ်သိမ်းပေးလိုက်တဲ့အပေါ်မှာပထမဆုံးဟိုအကိုရဲ့အမြင်ပေါ့နော်ဘယ်လိုရှိလဲဗျာ
အမေရိကန်အစိုးရအနေနဲ့နော်မြန်မာနိုင်ငံအပေါ်မှာစီးပွားရေးရခြံခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တာဟာတကယ်တော့မြန်မာပြည်မှာဆင်းရဲမွေးတိမ်မှုနှုံကိုနှစ်နေတဲ့နော်မြန်မာပြည်သူလူထုအများစုအတွက်အကျိုးပြုမဲ့ခြေလမ်းလို့ကျွန်တော်ကမထင်ဘူးဒါဟာခေတ်ဆက်ဆက်အစိုးရနဲ့ပေါင်းပြီးတော့အလုပ်လုပ်နေတဲ့ခရိုနီလူနည်းစုအတွက်အကျိုးပြုမဲ့ခြေလမ်းတသက်လို့မြင်တယ်နောက်ပြီးတော့အမေရိကန်အစိုးရအနေနဲ့သူရဲ့လုပ်ပိုင်ခွင့်တွင်ကနေပြီးတော့နော်အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားကိုခြေလမ်းတင်လွှတ်နဲ့ခြေလမ်းတရက်ဖြစ်တယ်လို့ကျွန်တော်ကမြင်တယ်နောက်ပြီးတော့ဒီလိုဆန်ရှင်ကိုရုပ်သိမ်းလိုက်တာဟောမြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအထောက်အကူတကယ်ရောပြုမှာမလားလို့နောက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးခေါင်းထောင်ထလာနိုင်မှုအတွက်ကိုအထောက်အကူပြုပါမလားလို့မေးခွန်းထုတ်เสียရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့ခင်ဗျဒီပိတ်ဆို့မှုကိုရုပ်သိမ်းတဲ့အပေါ်မှာဟိုကောင်းတဲ့အကျိုးဆိုးတယ်ဆိုပြီးမြင်တဲ့စီးပွားရေးအုပ်စုတွေရှိသလိုရုပ်သိမ်းတော့ရုပ်သိမ်းပေးတယ်ဒါပေမဲ့ရုပ်သိမ်းပေးတာဟာဆော်လွန်သေးတယ်ဆိုပြီးတော့ဒီဖိအားပေးမှုတွေဆက်ထားပြီးတော့ပြောင်းလဲမှုအရှိန်ကိုဒီထက်ပိုပြီးတော့ကောင်းအောင်ဆက်ထားပါအောင်လို့အယူဆရှိတဲ့သူတွေလည်းရှိတာပေါ့နော်ဆိုတော့အခုချိန်မှာအခုလိုအနေအထားမျိုးမှာရုပ်သိမ်းပေးလိုက်တာဟာတစ်ချိန်ကဟိုဘာခရိုနီလို့ခေါ်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေစစ်တပ်ကဗိုလ်ချုပ်အတိုင်းဝိုင်းနေတဲ့နှိစက်တဲ့သူတွေအော်ပို့ပြီးတော့စီးပွားလုပ်နိုင်အောင်အခွင့်အရေးပိုရလာအောင်လမ်းဖွင့်ပေးလိုက်တယ်လို့များဖြစ်သွားတယ်လို့မြင်သလားကွာ
အဓိကတော့အရင်အစိုးရအဆက်ဆက်နဲ့နောက်ပြီးတော့စစ်တပ်နဲ့နောက်အထူးသဖြင့်တော့မြန်မာနိုင်ငံပြည်သူလူထုအများစုပိုင်နဲ့နော်ရည်မြည်တယံစာတာတွေကိုကိုယ့်ရဲ့ဘိုးဘွားပိုင်ပစ္စည်းလိုမျိုးတုံးဆွဲခဲ့တဲ့ဒီစစ်တပ်နဲ့ပတ်သက်တဲ့အစိုးရအဆက်ဆက်နဲ့ပတ်သက်တဲ့ဒီခရိုနီဒီစီးပွားရေးလုပ်ငန်းပို့ပြီးတော့အခြေခြေပြက်ပြက်လုပ်နိုင်အောင်ဖွင့်ပေးလိုက်တဲ့ကိုခြေလမ်းတစ်ခုလို့မှတ်ယူလို့ရတယ
်နောက်တစ်ခုကဒီမှာပြောကြတာကတော့အခုဟိုဒေါန်ဆန်းစုကြည်ဒီလာတော့ကလည်းပြောသွားပါတယ် US ASEAN Business Council လို့ US Chamber of Commerce တို့ပေါ့နော်ဒီအမေရိကန်မှာရှိတဲ့ဒီစီးပွားရေးအတိုင်းအဝန်နေနဲ့သူတွေ့တဲ့အခါမှာပြောတာလည်းရှိပါတယ်သူတို့ဘက်ကမြင်တဲ့အမြင်ကလည်းပိတ်ဆို့မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံမှာသွားပြီးတော့ရင်းနှီးမြှုပ်နှံဖို့အဟန္တာတွေဖြစ်နေတယ်ပေါ့နော်အထူးသဖြင့်တော့ငွေကြေးအလွဲပြောင်းလို့တဲ့ကိစ္စတွေမှာတော်တော်လေးအဟန္တာဖြစ်တယ်ဒါတွေကအများရုပ်သိမ်းပေးသင့်ပြီဆိုပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်တွေဘက်ကမြင်တာရှိတယ်ဒေါ်ဆန်းစုကြည်အနေနဲ့အခုလိုမျိုးဒီအမေရိကန်အစိုးရကိုပေါ့စီးယုံတာပေါ့နော်ဒီဟာရုပ်သိမ်းပေးဖို့အတွက်စီးယုံပြောဆိုတာဟာစစ်တပ်နဲ့သူနဲ့ဒီအပြောက်ဒီပြောင်းလဲမှုမလုပ်ခင်မှာရရှိထားတဲ့သဘောတူညီချက်တွေပေါ့ရှိထားခဲ့လို့လား
ဒီခြေလမ်းအပေါ်လေဒေါ်ဆန်းစုကြည်နဲ့ဒီစစ်တပ်ကောင်းဆောင်ဟောင်းကြီးလက်ရှိစစ်တပ်ကောင်းဆောင်ကြီးပေါ်မှာဟိုတိတ်တဆိတ်ယူထားတဲ့သဘောတူညီချက်နဲ့လောက်တာလားဆိုတာကတော့ကျွန်တော်မြင်ရတော့ပြောဖို့ခက်တယ်လို့မြင်တယ်။ဒါပေမဲ့လက်တွေ့မြင်ကွင်းထဲမှာကြည့်မယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ကစက်တင်ဘာလ15ရက်နေ့မှာသမ္မတဥဘာမာကိုဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတယ်။ဒါပေမဲ့အဲ့ဒီမတိုင်ခင်လွန်ခဲ့တဲ့တစ်လဩဂတ်လ15ရက်နေ့တုန်းကပြည်သူ့လွတ်တော်မှာအပြူလာဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေကဒီပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်တဲ့ဒီဆက်ရှင်ကိုလုံးဝရုပ်သိမ်းပေးဖို့ပြည်အောင်စုစူးစမ်းဖို့အတွက်ပြည်အောင်စုဆိုရအောင်တိုက်တွန်းတဲ့အဆိုကိုကန့်ကွက်ခဲ့တယ်။အဆိုရှင်တဲ့ဘောကဒေါ်ဆန်းစုကြည်ဟာသမ္မတဥဘာမာကိုတွေ့ပြီးတော့မပြောခင်လွန်ခဲ့တဲ့တလမှာအဲဒါဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေကဒီခံပြိုးပါတီကတင်တဲ့ဒီဆက်ရှင်နဲ့ပတ်သက်တဲ့ဆန်ရှင်ကိုရုပ်ဖို့အဆိုကိုကန့်ကွက်ခဲ့တာတွေ့ရတယ်။အဲဒီအခါကျတော့ပြောမယ်ဆိုရင်ဒေါ်ဆန်းစုကြည်ရဲ့အခြေလမ်းဟာတော့ပါတီကိုကူစားပြုပြီးတော့ဒီတော့ကျွန်တော်ခံရတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့အစင်းသားချက်နဲ့အကြောင်းပြန်ဖြစ်နေတာကိုတွေ့ရတယ်။နောက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ခြေလမ်းဟာပြည်ခံပြိုးပါတီနဲ့စစ်တပ်ရဲ့ဆန္ဒနဲ့သဘောထားနဲ့တစ်ထပ်သေးကျနေတာကိုတွေ့ရတယ်။ဒါပေမဲ့ဒီလိုဆန်ရှင်ကိုရုပ်ပေးလိုက်တဲ့အတွက်ကြောင့်မလို့ဟလာတိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်ပဲအရှိုးရှိလာမလား။နော်ဒီအရှိုးသိမ်းခံရတဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေဟာတိုင်းပြည်လက်ရှိကြုံတွေ့နေတဲ့စီးပွားရေးအခြေတဲ့စီးပွားရေးအခက်အခဲအတွက်ကိုသူတို့မှရှိနေတဲ့ငွေကြေးတွေကိုတုံးဆွဲပြီးတော့တိုင်းပြည်နဲ့ပြည်သူလူထုရဲ့လှုပ်လာမလားဆိုတာကျွန်တော်မြင်ရတော့စောင့်ကြည့်ရမယ်လို့ကျွန်တော်အမြင်နဲ့ဒါပေမဲ့ကျွန်တော်ဘက်ကတော့အဲ့ဒီလိုဖြစ်လာဖို့လားလားနည်းတယ်လို့ကျွန်တော်အမြင်နဲ
့နိုင်ငံသားကယင်းနှိမ့်မြုံနှံမှုတွေတဲ့ယင်းနှိမ့်မြုံနှံမှုတွေပေါ့နော်မြန်မာနိုင်ငံကိုရောက်မလာသေးတာဟာဒီအမေရိကန်ရဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကြောင့်မဟုတ်ဘဲနဲ့ဒီလက်ရှိမြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအခုတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ဒီလက်နက်ကင်ပဋိပက္ခတွေအဲ့လိုမျိုးမတည်ငြိမ်မှုတွေကြောင့်ဟုတ်ပါဘောနိုင်ငံကြားနေပြီးတော့လာပြီးတော့ယင်းနှိမ့်မြုံနှံကြမဲ့သူတွေကသူတို့ချင့်ချိန်နေကြတယ်လို့ယူဆရတယ်။အဲ့တော့ဒီဥစ္စာဟာအမေရိကန်စီးပွားရေးပိတ်ဆို့မှုတစ်ခုတည်းကြောင့်မဟုတ်ဘူးဆိုတော့အယူအဆမျိုးကမြင်မိပါလား
။ကျွန်တော်မြင်ကတော့ဒီနိုင်ငံကိုစီးပွားရေးနိုင်ငံကြားယင်းနှိမ့်မြုံနှံမှုတွေဝင်မလာတာကဟိုအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတစ်ခုတည်းကြောင့်တော့ကျွန်တော်ကမထင်ဘူး။တကယ်တမ်းကပြောမယ်ဆိုရင်ကိုယ့်ပြည်တွင်းမှာရှိနေတဲ့ခုနပြောတဲ့နိုင်ငံရေးအဖွဲ့အစည်းတွေဟဲ့လားနောက်ပြီးတော့စီးပွားရေးအဖွဲ့အစည်းတွေရဲ့စီမံခန့်ခွဲမှုအားနည်းတာတွေနောက်ပြီးတော့ဥပဒေပိုင်းဆိုင်ရာအားနည်းတာတွေဒီအချက်တွေပေါ်မှာအဓိကမူတည်ပြီးတော့ဟိုနိုင်ငံသားယင်းနှိမ့်မြုံနှံမှုတွေဝင်မလာတာလို့ကျွန်တော်ကသုံးသပ်တယ်။နောက်တစ်ချက်ကဟိုနိုင်ငံသားယင်းနှိမ့်မြုံနှံသူတွေဆိုတာကတကယ်တမ်းကသူတို့ရဲ့အကျိုးစီးပွားကိုကြည့်ပြီးတော့အကျိုးအမြတ်ရမယ့်နေရာမှာပဲယင်းနှိမ့်မြုံနှံမဲ့သူတွေဖြစ်တယ်။ဥပမာသူတို့ဟာ pride ကသမားတွေမဟုတ်ဘူးအလူရှင်တွေမဟုတ်ဘူးဟဲ့လားမြန်မာနိုင်ငံထဲကိုလာပြီးတော့ငွေလှူဒါန်းမှာမဟုတ်ဘူးသူတို့ကစီးပွားရေးလာလုံးမှာဖြစ်တယ်။အဲ့တော့သူတို့စီးပွားရေးလာလုံးမဲ့လူတွေကိုကျွန်တော်တို့ကစီးပွားရေးရှုထောင့်ကနေဆွဲဆောင်နိုင်မှုလို့တယ်။မူဘာရအားဖြင့်ရှင်းရှင်းလင်းလင်းရှိပြီးတော့ကျွန်တော်တို့ကသူတို့အတွက်အကျိုးအမြတ်ကိုဥတည်ပြီးတော့ဒါကျွန်တော်တို့လည်းအကျိုးအမြတ်ရမယ်သူတို့လည်းအကျိုးအမြတ်ရမယ်ဆိုတဲ့ဝင်းဝင်းပုံစံမျိုးနဲ့အချင်းကပ်ဆွဲဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်ဗျ။
ိုဇော်ဝင်းလိုင်းတိဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီတဲ့နော်အခုတုတ္တဆောင်လေအမေရိကန်တခွေမှာတော့အမေရိကန်မှာရွှေ့ပြောင်းခြေချနေထိုင်ခွင့်ရမယ့် DV ကန်ဆန်းမဲရှောက်လွှာဖြစ်ရမှာအချက်လက်ပြည့်ပြည့်စုံစုံဖြည့်ဆွတ်ရေးသွင်းရမှာတုံ့ရတတ်တဲ့အခက်အခဲတချို့အကြောင်းကိုကိုအောင်အောင်ကမဆုမွန်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ရှင်
2018ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ရမယ့် Diversity Visa DV ကန်ဆယ်မဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီ။မဆုမွန်ရေအော်တိုဘာလ4ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနရဲ့ဒီ Internet စာမျက်နှာမှာဖော်ပြထားပါတယ်။ DV လျှောက်လွှာတွေကို www.dvlottery.state.gov Internet စာမျက်နှာမှာလျှောက်လို့ရပြီးစာရွက်နဲ့လျှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူး။
ဟုတ်ပါတယ်ကိုအောင်ရေ DV လျှောက်လွှာတွေကိုအွန်လိုင်းကနေပဲလျှောက်ရမှာဖြစ်ပါတယ်ဒီလိုမျိုးလျှောက်တဲ့အခါမှာလျှောက်ပြီးသွားလို့ရှိရင်ကိုယ့်ရဲ့လက်ခံအတွက် print တစုံထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုလျှောက်ထားတဲ့လျှောက်လွှာကဘယ်အခြေအနေကိုရောက်နေပြီလဲနောက်ပြီးတော့ကို DV ကန်ဆယ်မဲ့ပေါက်မပေါက်ဆိုတာကိုပြန်ပြီးတော့ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးကိုအောင်ရေ
DV ကန်ဆမ်းမဲ့ဆိုတာကတော့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေရှောက်လို့ရတဲ့ကန်ဆမ်းမဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2018ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကိုအမေရိကန်အစိုးရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမရဆိုတာကိုမေလ2ရက်2018ခုနှစ်ကစလို့စက်တင်ဘာ30 2018ခုနှစ်အချိန်အတွင်းသူတို့ရဲ့ဒီ website စာမျက်နှာမှာတွားပြီးတော့ကြည့်လို့ရပါတယ်
။ဟုတ်ကဲ့ရှင်ကျမတို့အိန္ဒိယချင်းဖြစ်တဲ့တရုတ်တို့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေတော့ဒီ DB ကန်ဆမ်းမဲကိုရှောက်လို့မရဘူးနော်။ဘာဖြစ်လို့လဲဆိုတော့လွန်ခဲ့တဲ့5နှစ်အတွင်းကအဲ့ဒီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချတဲ့သူတွေက 5,000 လောက်ရှိနေလို့ပါတဲ့။ဒါနဲ့ DB visa လျှောက်ဖို့ဘလို့အရေးချင်းမျိုးတွေရှိဖို့လိုတာလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုကောင်ရဲ့
ကောင်းပါပြီမဆမွန်ရေဒီလို DV လျှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့5နှစ်အတွင်းမှာလှုပ်တဲ့အလုပ်မှာလှုပ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်တကယ်လို့အဲ့ဒီလိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာကိုသိကြည့်ရင်တော့www.onetonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွှာပိတ်ရဖြစ်တဲ့ November လအထိစောင့်ဆိုင်းတာမျိုးမလုပ်ဖ ೇನೆ စိုးနိုင်သမျှစောစောလျှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့လျှောက်လွှာပိတ်ရနီးကပ်လာတဲ့အချိန်မှာလျှောက်တဲ့သူတွေကပြုံပြီးတော့လျှောက်တာကြောင့် internet website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်ပါအရေးကြီးတာကတော့လူတစ်ယောက်ကိုတစ်ချိန်ပဲ DV လျှောက်လွှာကိုလျှောက်ထားနိုင်မှာဖြစ်ပါတယ်အစင်းမြင့်နီးပညာတွေကိုသုံးပြီးတော့စီးစစ်တာကြောင့်နှစ်ချိန်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်ကိုအောင်ရဲ့
Oh hail to the great land where everyone is welcome with its bountiful resourcesHunger is forever vanished. There is no one undeserving to share and partake of the blessing. For the great source of everything gave this land with love for nothing.
ဒါပြင်ဒီလျှောက်လွှာတွေကို website မှာဖြည့်ဆွဲရမှာကိုဘာသာဖြည့်ဆွဲဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြည့်ဆွဲခိုင်းမဲ့ဆိုရင်လည်းအဲ့လိုဖြည့်ဆွဲချိန်မှာကိုယ်ကိုယ်တိုင်ရှိနေဖို့အကြံပြုထားပါတယ်ဒါမှသာလိုအပ်တဲ့ကိုယ်ရေးအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွတ်နိုင်မှာပါမေးထားတဲ့မေးခွန်းအလုံးကိုဖြည့်ဆွတ်ဖို့လိုပြီးတော့လျှောက်လွှာပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီအခါမှာဒီနံပါတ်ကိုတိကျမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာဖြစ်ပါတယ်
လျှောက်လွှာမှာကိုယ့်ရဲ့အချက်လက်တွေကိုဖြည့်ဆွတ်ရမယ့်အပြင်ကိုယ့်ရဲ့ passport ဓာတ်ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကတော့လျှောက်လွှာမလျှောက်ခင်မတိုင်ခင်6လအတွင်းမှာရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံမှာပြုပြင်ထားတာတွေလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလိုမျိုး DV ကန်ဆမ်းမဲ့လျှောက်လွှာအတွက်အခကျင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမှစိုးတတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီသူတိုင်းလျှောက်ထားခွင့်ရှိပါတယ်။
ဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမိမွေးသက်ကလေးနေရာလိပ်စာပညာရေးချင်းနဲ့6လအတွင်းရိုက်ထားတဲ့ passport ဓာတ်ပုံတွေလိုအပ်ပါတယ်အွန်လိုင်းမှာဒီအချက်လက်တွေကိုဖြည့်ပေးပြီးတော့ဓာတ်ပုံကိုတော့ scan ဖတ်ပြီးတော့တင်ပေးရမှာပါနောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အားလုံးပြည့်စုံအောင်ဖြည့်ပေးရပါတယ်အဲ့ဒါမှပဲကိုက DV ပေါက်လို့အမေရိကကိုသွားမယ်ဆိုရင်အလုံးလိုက်နိုင်အောင်ပါအချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့ကမလွယ်ဘူးပေါ့လေ
ဒါနဲ့မြန်မာပြည်ကနေပြီးတော့ DV ကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ကိုရောက်လာကြတဲ့သူတွေတော်တော်လေးများတယ်နော
်ဟုတ်ပါတယ်ဗျာ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American ထိခြေဆန့်လာကြတာပေါ့ဒီပညာရေးကျန်းမာရေးလူမှုရေးကစလို့တာသည်တွေအတွက်လဲအမေရိကန်ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျော်လင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲကြုံရသူတွေလည်းရှိတယ်လို့ဆိုကြပါတယ
်ဟုတ်တယ်ရှင်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာနိုင်ငံသားတွေကပြန့်ကျဲပြီးတော့နေထိုင်ကြတာမှာအမေရိကန်ပြည်ထောင်စုရဲ့အရှေ့ဘက်ခြမ်းမှာဆိုရင် Washington DC New York အနောက်ဘက်ခြမ်းမှာဆိုရင် California မြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်မြန်မာအများအပြားအခြေချပြီးနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30လောက်ခရဲကလာရောက်ပြီးတော့အခြေချနေကြတာလေ
ဒီဗီကန်ဆမ်းမဲပေါက်ပြီးတော့လာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေကကြိုးစားတယ်ယူသားတယ်ဆိုပြီးတော့အလုံရှင်တွေကချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်ဘာပဲဖြစ်ဖြစ်အလုပ်ဟူသည်မှာဂုံရှိစွာဆိုတဲ့အစိတ်နဲ့လုပ်ရင်တော့ဘယ်အလုပ်ပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်တကယ်တော့အိမ်မက်တွေအကောင့်ထဲဖော်ခွင့်ရနေတာကို
ဟုတ်ပါတယ်အမေရိကမှာလူမျိုးပေါင်းစုံလာရောက်အခြေချနေထိုင်ကြတာမှာတော့ဒီနိုင်ငံကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကပဲဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ကြရတာပဲကိုအောင်ရင်နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိပါတွေကအလုပ်တွေကိုပိုလုပ်ပြီးတော့သားသမီးတွေကိုအမြင့်ရောက်အောင်တွန်းတင်ပေးကြရတယ်ရှင်။ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းမိဘတွေကသားသမီးတွေကိုသူတို့ဖြစ်စေခြင်းနဲ့ဟာကိုအတင်းအကျပ်လှုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေရဲ့စိတ်ကြိုက်သူတို့ဘာစိတ်ဝင်စားသလဲဆိုတာကိုမြေတောင်မြောက်ပေးဖို့ကလည်းအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြပါတယ်ရှင်။
ဟုတ်ပါတယ်ဗျာအမေရိကမှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးသလိုပဲမိသားစုတွေအတွင်းမှာလည်းသားသမီးနဲ့မိဘတွေကြားမှာကိုယ့်အိမ်မက်ကိုယ့်အကောင့်ထဲပေါ်နိုင်အောင်သာလမ်းကြောင်းတည့်မဲ့ပေးကြပါတယ်အခုလို DV ကန်ဆယ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်သေချာသိချင်တယ်ဆိုရင်တော့ရန်ကုန်မြို့မှာအော်တိုဘာလ9ရက်23ရက်24ရက်နဲ့မန္တလေးမှာတော့အော်တိုဘာ17ရက်နေ့တွေမှာအမေရိကန်တန်ယုံအစီအစဉ်နဲ့ရှင်းလင်းပွဲတွေကျင်းပသွားဖို့ရှိနေပါတယ်ဗျာ
အာအစီအစဉ်တက်ဆက်ပေးနေတဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ခရစ္စတိုဖာကိုလံဘတ်ဦးဆောင်မောင်းနှင်လာတဲ့စပိန်သင်္ဘော၃ဆင်းဟာ1492ခုနှစ်အောက်တိုဘာလ၁၂ရက်နေ့မှာအခုဘဟားမားစ်လို့နာမည်ပေးထားတဲ့ကျွန်းကိုရောက်လာကြပါတယ်။အဲ့ဒီနေ့ကို22တိုင်းကိုလံဘတ်နေ့အဖြစ်နဲ့အမေရိကန်ပြည်တော်စုမှာကျင်းပကြပါတယ်။ဒါဟာကိုလံဘီယာအလဲလဲလို့ခေါ်နေကြတဲ့ကမ္ဘာလုံးဆိုင်ရာကြဲကြဲပြန့်ပြန့်ကူးသန်းလဲလှယ်မှုရဲ့အစဖြစ်ပြီးဒီဖြစ်စဉ်ကနေအစာအစာတွေအပင်တွေနဲ့လူတွေအပြင်ယောဂဗျာတွေပါကူးလူရှက်သွဲပြီးကမ္ဘာကြီးကိုပြောင်းလဲသွားစီတာလည်းဖြစ်ပါတယ်။ဒါကြောင့်လဲကမ္ဘာမျက်မှောက်ခေတ်ရာသွင်းမှာ1492ခုနှစ်ကိုအထူးခြားဆုံးနှစ်တစ်နှစ်ဖြစ်တဲ့သမိုင်းပညာရှင်တွေကမှတ်တမ်းတင်ထားကြပါတယ်။ကမ္ဘာလူရေဟာ1492ခုနှစ်ကဆိုရင်အခု၄ဆကျော်ကျော်တိုးလာတာဖြစ်ပြီး1650နဲ့1852တွင်မှာတော့နှစ်ဆဖြစ်လာပါတယ်။ဒီလိုလူရေအတော်ကြီးတိုးလာစေတဲ့အကြောင်းရင်းတွေအများအပြားရှိတဲ့ထက်ကထူးခြားတာကတော့အစားအစာအမျိုးအစားတွေပုံမကောင်းမွန်တိုးတက်လာတာကြောင့်ဖြစ်ပါတယ်။ American ထာနေတဲ့အစားအစာတွေတဲ့ကတိတိသားသားထူးခြားလာစေတဲ့သီးနှံထွက်ကုန်တွေကတော့ပြောင်းအာလူခရမ်းကျင်သီးမြေပဲပလော့ပီနံနနသီးငရုတ်ကောင်းတဲ့ကိုကိုစီတို့ဖြစ်ပါတယ်။အာလူဟာဥရောပအလဲပိုင်းနဲ့မြောက်ပိုင်းနဲ့ဆင်းရဲသားတွေအတွက်အရေးပါတဲ့စားတောက်ကုန်တစ်ခုဖြစ်လာသလိုပြောင်းတဲ့ပလော့ပင်နံတွေအာဖရိကတိုက်ကို16ရာစုနှစ်မှာရောက်လာတာကလည်းအာဖရိကဌာနေအတွက်ကောက်နှံတွေနေရာမှာအစားထိုးဝင်ရောက်သွားပြီးအာဖရိကတိုက်ရဲ့အဓိကကောက်နှံဖြစ်လာခဲ့တာပါတရုတ်နိုင်ငံအတွက်အသက်ရောက်လာတဲ့စားပင်တွေထဲမှာအထူးသဖြင့်အာလူပြောင်းတဲ့မြေပဲတို့ပါဝင်ပြီးဒီလိုရောက်ရှိလာတာရဲ့အကျိုးဆက်တစ်ခုက 1550ကျော်မှာတရုတ်နိုင်ငံရဲ့လူဦးရေအလွန်အမင်းတိုးပွားလာတာဖြစ်တယ်လို့ဆက်ရှိရာစုနှစ်မှာတော့ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံကျော်ဟာတရုတ်နိုင်ငံမှာနေထိုင်ကြတာဖြစ်ပါတယ်။ကိုလံဘီယာအလဲလဲဟာကမ္ဘာတစ်လွှားမှာရှိလာပြီးကမ္ဘာနေရာအနှံ့ကိုစားသုံးသီးနှံအစ်စ်တွေရောက်ရှိခဲ့တာဖြစ်ပါတယ်။1492ခုနှစ်မတိုင်ခင်ဖလော်ရီဒါပြည်နယ်မှာလိမ္မော်သီးမရှိခဲ့တယ်လို့အီကွေဒေါနိုင်ငံမှာလည်းငပြောသီးမရှိခဲ့ပဲဟန်ဂေရီမှာဆိုပပရီကာအမှုန့်လုပ်တဲ့ငရုတ်သီးမရှိခဲ့ပါဘူး။ကုန်စည်လဲလှယ်မှုတွေကနေအီတလီနိုင်ငံကိုခရမ်းကျင်သီးတွေရောက်သွားတယ်လို့ကိုလံဘီယာနဲ့အင်ဒိုနီးရှားကိုကော်ဖီ၊ဟာဝိုင်ယီကိုနတ်နတ်သီး၊အာဖရိကကိုရဘာဘင်၊ထိုင်းတရုတ်နဲ့အိန္ဒိယကိုငရုတ်သီး၊ဆွစ်ဇာလန်ကိုချောကလက်တွေရောက်သွားတာဖြစ်ပါတယ်။ဘဟားမားကျွန်းကိုသင်းမောငယ်၃ဆင့်ရောက်သွားတာဟာကမ္ဘာသမိုင်းကိုမယုံနိုင်လောက်အောင်အပြောင်းလဲတွေဖြစ်သွားစေတာပါ။ကမ္ဘာမြေပေါ်ကတိုက်ကြီးတိုက်ကိုစားပြီးတွေ့ကြရုံတင်မကဘဲကမ္ဘာအရှေ့ချမ်းနဲ့အနောက်ချမ်းတောင်ချမ်းနဲ့မြောက်ချမ်းတို့ကြားပုံမှန်ဆက်သွယ်မှုတွေနဲ့အတူကုန်သွယ်မှုတွေအတွေ့ခေါ်တွေယဉ်ကျေးမှုတွေကိုပါဖလဲတဲ့ဆက်သွယ်မှုအသစ်တွေဖြစ်လာစေပြီးလူသားတွေရဲ့အနာဂတ်ကိုရာစုနှစ်ပေါင်းများစွာအပြောင်းလဲဖြစ်စေခဲ့တာဖြစ်ပါတယ်။1492ခုနှစ်ဟာကမ္ဘာလူမှုအတိုင်းအဝန်းတစ်ခုဖြစ်နေကမ္ဘာပေါ်ကလူသားတွေအတူပေါင်းစည်းမိကြတဲ့နှစ်ဖြစ်တာမို့လူသားအလုံးအတွက်အကျိုးဖြစ်ထွန်းစေတဲ့နှစ်လည်းဖြစ်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOA အမေရိကန်တန်ရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အခုမနက်ပိုင်းအစီအစဉ်အဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုမဆုမြန်မွန်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။မဲဆန္ဒရှင်အမြောက်အများကိုစော်ကားရရောက်တဲ့ရိုင်းဆိုင်တဲ့အပြောအဆိုတွေကိုမကြာခဏပြောတဲ့ Republican သမ္မတလောင်း Donald Trump အတွက်သူ့အနေနဲ့ကာကွယ်ပြောတော့မှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကသူ့ရဲ့ Republican လွှတ်တော်အမတ်တွေကိုဖုန်းပေါ်ကနေစီဝေးပြောကြားခဲ့ပါတယ်။ Trump အတွက်ကာကွယ်ပြောနေမယ့်အစားရွေးကောက်ပွဲကျင်းပမဲ့ November 10ရက်နေ့မတိုင်ခင်အောက်လွှတ်တော်မှာ Republican Party အမတ်အများစုအသာရထားတဲ့အနေအထားကိုဆက်ပြီးတော့ထိန်းထားနိုင်ဖို့အတွက်တခြား Republican ကိုယ်စားလှယ်တွေအတွက်ပဲမဲဆွယ်စည်းရုံးမှုတွေလှုပ်သွားတော့မယ်လို့ Mr. Ryan ကပြောပါတယ်။အောက်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းကိုယ့်ရဲ့မဲဆန္ဒနဲ့အတွက်အကောင်းဆုံးဖြစ်နိုင်မှာကိုလှုပ်ပိုင်းပေးကြဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌကတိုက်တွန်းခဲ့ပါတယ်။ American သမ္မတရွေးကောက်ပွဲမှာ Democrat Hillary Clinton အနိုင်ရလိမ့်မယ်လို့မပြောယုံတမဲ Republican Party ရဲ့ထိတ်တန့်လွှတ်တော်ခေါင်းဆောင်ကခုလိုပြောခဲ့သလိုဒီလူမှုသဘောထားစစ်တမ်းတွေမှာလည်းကလင်တန်ကပြည့်ပြည့်တသားအနိုင်ရနိုင်လောက်တဲ့အထိထောက်ခံမှုတွေတိုးလာတဲ့အတွက် Republican သမ္မတလောင်း Donald Trump အတွက်နိုင်ငံရေးအရာဒီအထိနာကြအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကဒီနေကြားဆောင်ကင်းရင်စခန်းနဲ့ဌာနချုပ်ကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မောင်တော်မြို့မှာလုံခြုံရေးကိုတင်းကျပ်ထားပြီးတော့မောင်တော်ဒီဈေးတွေကျောင်းတွေလည်းပိတ်ထားပါတယ်။တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဒီမောင်တော်မျိုးမှာည9နာရီကနေပြီးတော့မနေ့6နာရီအထိညမထွက်ရအမိန့်ကိုအချိန်တိုးမြင့်ခဲ့တယ်လို့ဒီနေဆက်အဝင်းထွက်တွေကိုလည်းတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းနေဆက်လုံခြုံရေးတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှအခြေစိုက်တဲ့ကလဒန်သတင်းဌာနအက်ဒီတာက VOA မြန်မာပိုင်းကိုပြောပါရယ်ဒီဖြစ်ပွားခဲ့တဲ့အကြောင်းတွေနဲ့ပတ်သက်လို့အခြေအနေမှန်သိရဖို့အတွက်ပြည်ချာရေးဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့အောက်တိုဘာ17ရက်နေ့ကနေ14ရက်နေ့ထိရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပါရယ်ရှင်
အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဥဆံမိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ညနေပဲအင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွားညိုပါရှင်
This program has come to you from the Voice of America, Washington.